Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်လားရှင်များခင်ဗျာ VOA American တန်ကနေ2024ခုနှစ်နိုဝင်ဘာလ9ရက်စတာရင်းညစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီ Washington DC မြို့တော်ကနေတက်ရိုက်ဆလွှင့်နေပါပြီ။လိုင်းဒိုမီတာ3251အပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းတွေတက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်အမှုကတော့ကျွန်တော်ဝင်းမင်ပါ
။မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါပါ။Democratic Party ရွေးကောက်ပွဲမှာရှုံးနိမ့်ခဲ့ပြီးတဲ့နောက်သမ္မတ Joe Biden နိုင်ငံကိုဒီကနေ့မိန့်ခွန်းပြောကြားမှာဖြစ်ပါတယ်။သမ္မတရွေးကောက်ပွဲမှာအနိုင်ရထားတဲ့ Donald Trump ကိုနိုင်ငံတကာကောင်းဆောင်တွေဆက်သွယ်ပြီးတော့အကုန်ပြုစကားပြောနေကြပါတယ်။တရုတ်နိုင်ငံမှာရောက်နေတဲ့စစ်ကောင်စီအကြီးအကဲကိုဒေသရင်းကောင်းဆောင်တွေတွေ့ဆုံပြီးတော့မြန်မာနိုင်ငံမှာနိုင်ငံရေးအသွေးအပြောင်းလဲလုပ်ဖို့အတွက်ကိုတိုက်တွန်းနေကြပါတယ်။ခုလိုနောက်ဆုံးရသတင်းတွေကိုဒီကနေ့ကြေညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါမဆင်မြတ်မွေအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ရခိုင်ဘက်ဂွားမြူအနီးပါဝင်တိုက်ပွဲပြင်းထန်နေတာမှာစီးအနီးကစောင့်ကြည့်နေသူက
ဂွားဖက်မှာတို့တိုက်ပွဲရှင်တွေကတို့ဟိုမနေ့ညဟိုဘုန်းတော်နိုဝင်ဘာ၄ရက်၅ရက်၆ရက်နေ့၃ရက်ဆက်တိုက်တိုက်ပွဲမှာတို့အဲ့ဒီတိုက်ဂျိုးနဲ့နေပြီးရင်ပကံတောင်ဖုန်းလိုက်ပြီ
နောက်ကရင်ဘက်ကော့ကရိတ်မြို့နယ်အာရှလမ်းမကြီးမှာလဲစစ်ကောင်စီနဲ့ KNL ကရင်ပူးပေါင်းတပ်တွေတိုက်ပွဲပြင်းထန်နေပါတယ်။နောက်တရုတ်ဝန်ကြီးချုပ်နဲ့မြန်မာစစ်ကောင်ဆောင်တို့တွေ့ပြီးတရုတ်မြန်မာစီးပွားဆက်ဆံရေးပေါ်အမြင်တချို့ဘယ်လိုရှိပါလဲ။အခုလိုသတင်းလွှာတွေအပြီးမှာတော့ကျတာရင်းညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင် KNL မြန်မာရေးသုံးသက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေကိုဆက်တိုက်နှาศင်ကြည့်ရှုရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ပဲပြောပြပေးပါမယ်ခင်ဗျ။
အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကရှုံးနိမ့်ပြီးရီပက်ဘလီကန်ပါတီကဒေါ်နယ်ထရမ့်အနိုင်ရခဲ့ပြီးတဲ့နောက်မှာသမ္မတဂျိုးဘိုက်ဒန်ဒီကနေ့နိုင်ငံကိုမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ဝါရှင်တန်မြို့တော်အချိန်မနက်7:00နာရီမှာသမ္မတဘိုက်ဒန်မိန့်ခွန်းပြောကြားမယ်လို့အင်ဗျူရောကပြောပါတယ်။ဗဟုထုနေတော့ကတော့သမ္မတအဖြစ်ရွေးခံရတဲ့ဒေါ်နယ်ထရမ့်ကိုသမ္မတဘိုက်ဒန်ကဆက်သွယ်ခုံပြုစကားပြောကြားခဲ့ပါတယ်။သမ္မတကျန်းချိန်ပွဲလုံမဲ့2025ဇန်နဝါရီလ20ရက်မတိုင်ခင်မှာအာနာလွှဲပြောင်းရေးအဆင်ပြေအောင်လုပ်ပေးမယ်လို့လည်းကတိပေးခဲ့ပါတယ်။ထရမ့်ကိုအင်ဗျူရောလာပြီးတော့အာနာလွှဲယူရေးကိစ္စတွေဆွေးနွေးဖို့သမ္မတဘိုက်ဒန်ကဖိတ်ခေါ်ထားတယ်လို့ထရမ့်အောင်နိုင်ရဲ့အဖွဲ့ဘက်ကပြောပါတယ်။ရွေးကောက်ပွဲမှာရှုံးနိမ့်ခဲ့တဲ့ဒုသမ္မတကမလာဟဲရစ်ကတော့ American Democracy အတွက်အရေးကြီးတဲ့ရွေးကောက်ပွဲရလဒ်ကိုသူ့အနေနဲ့အလေးထားတယ်လို့ပြောကြားပြီးတော့သူရှုံးနိမ့်ကြောင်းပို့ထုနေတဲ့ကမိန်ကွန်းပြောကြားခဲ့ပါတယ်။ American ဖွဲ့စည်းပုံကိုတစ္ဆာဆောင်တည်သူအနေနဲ့သူရှုံးနိမ့်ကြောင်းလက်ခံပေမဲ့သူဆွဲကင်ထားတဲ့မူတွေအတွက်ဆက်လက်တိုက်ပွဲဝင်သွားမယ်လို့လည်းပြောကြားခဲ့ပါတယ်။ဒုသမ္မတဟဲရစ်ဟာရွေးကောက်ပွဲအနိုင်ရထရမ့်ကိုဖုံးနဲ့ဆက်သွယ်ပြီးတော့ဂုဏ်ယူကြောင်းပြောခဲ့တယ်လို့ငြင်းငြင်းချမ်းချမ်းဒီအာဏာလွှဲပြောင်းရေးအရေးကြီးကြောင်းနဲ့အမေရိကန်အားလုံးအတွက်သမ္မတဖြစ်ဖို့အရေးကြီးကြောင်းဆွေးနွေးခဲ့တယ်လို့ Harris စီရင်ရေးအဖွဲ့ဘက်ကပြောပါတယ်ရှင
်။ဒီအမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party က Donald Trump အနိုင်ရသွားတာကိုဝမ်းမြောက်ကုန်ကြောင်းကမ္ဘာနိုင်ငံခေါင်းဆောင်တွေကပြောလိုက်ကြပါတယ်။ History ဝန်ကြီးချုပ် Benjamin Netanyahu ကအမေရိကန်ရဲ့မဟာမိတ်တွေတဲ့ဒေါ်နယ်ထရမ့်အနိုင်ရတာကိုဂုံချောင်းအစောဆုံးပြောတဲ့သူတွေတက်ကတယောက်ဖြစ်ပြီးထရမ့်ရဲ့ဒီသမိုင်းဝင်တကြော့ပြန်အနိုင်ရမှုတွေခြေကျူးလိုက်ကအစ္စရေးနဲ့အမေရိကန်ကြားကမဟာမိတ်ဆက်ဆံရေးကိုအင်အားကောင်းကောင်းနဲ့ပြန်လည်တည်ဆောက်ဖို့ကန့်လှမ်းလိုက်ပါတယ်။ဒါပြင်ပါလက်စတိုင်းသမ္မတမမ်မူအဘတ်စ်နဲ့ဂါဇာစစ်ပွဲမှာအဓိကဂျာဝင်စစ်ဆက်ပေးနေတဲ့ကာတာဆော်ဘာရှိတ်ဟာမက်အယ်ထာနီတို့ကလည်းဒေါ်နယ်ထရမ့်အနိုင်ရတဲ့ပုံမှာဂုံချောင်းပြောကြလိုက်ပါတယ်။နေတူမာမေအဖွဲ့ရဲ့အကြီးအကဲမတ်ရူတီကတော့နေတူမာမေအဖွဲ့ကိုဆက်ပြီးတော့အားကောင်းလို့ဖို့ကထရမ့်ရဲ့ကောက်ဆမှုကတဖန်ပြန်ရေးကြည်လာတယ်အင်အားကနေငင်းချင်းကိုဆက်တီဆောက်သွားဖို့အတွက်သူနဲ့အတူအလုပ်တွေအတူပြန်လှည့်ဖို့စောင့်မျှော်နေပါတယ်လို့ပြောလိုက်ပါတယ်ပြည်ထောင်ဝန်ကြီးချုပ်ကီယာစတာမာကလည်းသူ့ဆွေရအနေနဲ့နှစ်နိုင်ငံကြားမှာတူညီတဲ့လွတ်လပ်မှုဒီမိုကရေစီနဲ့ပုဂ္ဂလိကစပိုင်စီပွားရေးလုပ်ငန်းတွေရဲ့စံတန်ဖို့တွေကိုကာကွယ်ဖို့အတွက်အတူရက်တည်သွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ
ကမ္ဘာကြီးမှာဖြစ်ပေါ်နေတဲ့ချင်းချောက်ရံတွေကိုဒီအမေရိကန်သမ္မတအသစ်ဖြစ်လာမဲ့ဒေါ်နယ်ထရမ့်နဲ့အတူလက်တွဲပြီးတော့ဖြေရှင်းသွားဖို့လိုလာတယ်လို့နေတိုဒီစည်ရေးမဟာမိတ်အဖွဲ့အကြီးအကဲကပြောကြားလိုက်ပါတယ်။ယူကရိန်းစစ်ပွဲမှာရုရှားဘက်ကနေမြောက်ကိုရီးယားတရုတ်နဲ့အီရန်တို့အတူပူးပေါင်းပါဝင်နေတဲ့စိုးရိမ်စရာဖြစ်ပေါ်တိုးတက်မှုတွေအပေါ်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့အတူတွဲတုံ့ပြန်သွားရမှာဖြစ်တယ်လို့နေတိုအတွင်းရေးမှူးချုပ်မာခရူတာကဒီကနေ့သတင်းတောက်တွေကိုပြောကြားခဲ့ပါတယ်။
These are really dangerous new developments and we need to discuss that today but I also look forward to
Ukraine ကိုတိုက်နိုင်ဖို့မြောက်ကိုရီးယား၊အီရန်နဲ့တရုတ်တို့ကရုရှားနဲ့အတူလက်တွဲနေကြတာဟာပိုပိုပြီးတော့မြင်လာနေရတဲ့စိုးရိမ်စရာဖြစ်ပေါ်တိုးတက်မှုတွေကိုဒီကနေ့ဆွေးနွေးကြမှာဖြစ်တယ်လို့ DNDA ကိုအားလုံးပူးပေါင်းပြီးတော့ဘယ်လိုတုံ့ပြန်ကြမလဲဆိုတာကိုသမ္မတ Trump နဲ့ဆွေးနွေးနိုင်ဖို့လိုလားမျှော်လင့်ထားတယ်လို့နေတိုးဖွဲ့အတွင်းမှုချုပ်ကပြောကြားခဲ့တာပါကဘာကြီးရှင်ဆိုင်နေရတဲ့အန်ဒီရီကိုအားလုံးပူပေါင်းတုံ့ပြန်ဖို့ကဘာကြီးလုံခြုံနေစေဖို့ဖြစ်တယ်လို့ဒီဟန်ဂေရီနိုင်ငံဘူဒါပက်စ်မြို့တော်မှာကျင်းပတဲ့ဥရောပနိုင်ငံရဲ့အသိုက်အဝိုင်းထိပ်သီးစည်းဝေးပွဲမှာအကြီးအကဲရူတာကသတင်းတော့တွေကိုပြောကြားခဲ့တာပါယူကရိန်းကိုတိုက်နေတဲ့စစ်ပွဲမှာရုရှားဘက်ကနေမြောက်ကိုရီးယားစစ်သားတွေပါဝင်တိုက်ခိုက်ပေးနေပြီးရုရှားမြောက်ကိုရီးယားတရုတ်နဲ့အီရန်တို့ပူးပေါင်းနေကြသလိုမြောက်ကိုရီးယားကိုနည်းပညာတွေပေးနေတဲ့အတွက်အနာဂတ်မှာအမေရိကန်နဲ့ဥရောပတိုက်တာမကအင်ဒိုပစိဖိတ်ဒေသကမိဖက်တွေဖြစ်တဲ့ဂျပန်နဲ့တောင်ကိုရီးယားတို့အတွက်လည်းချင်းချောက်ရံတွေဖြစ်လာတယ်လို့နေတိုးအကြီးအကဲကပြောပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဟောင်းထရမ့်ပြန်လည်အနိုင်ရခဲ့တဲ့အတွက်နေတိုးအဖွဲ့နဲ့ယူကရိန်းအပေါ်အမေရိကန်ရဲ့ထောက်ပံ့မှုအကူအညီတွေအပြောင်းအလဲဖြစ်သွားမလားဆိုတဲ့စိုးရိမ်မှုတွေကြားမှာပဲ EU ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးနေကြတာဖြစ်ပါတယ်အမေရိကန်အနေနဲ့ယူကရိန်းကိုဆက်လက်ကူညီဖို့နဲ့တရုတ်နဲ့ကုန်သွယ်ရေးစစ်ပွဲတွေမဖြစ်အောင်ရှောင်ချဖို့အတွက်ဥရောပခေါင်းဆောင်တွေတိုက်တွန်းနေကြပါတယ်ရှင
်အခုလိုသမ္မတထရမ့်အနိုင်ရလိုက်တဲ့အပေါ်တရုတ်သမ္မတကလည်းဂုဏ်ယူကြောင်းပြောလိုက်ပေမဲ့အမေရိကန်နဲ့ဥရောပသမဂ္ဂကနေကုန်သွယ်ကွန်တွေထပ်တိုးမြင့်လာနိုင်လို့ပြည်ပကိုကွန်ပစ္စည်းတရုတ်ကအမြန်တင်ပို့နေပါပြီ။တရုတ်နိုင်ငံရဲ့စက်ရုံတွေကနေအဓိကပြည်ပဈေးကွက်ကြီးနှစ်ခုကိုကွန်ပစ္စည်းတွေအမြန်တင်ပို့နေတာမှာပြီးခဲ့တဲ့အောက်တိုဘာလကနှစ်နှစ်အတွင်းအများဆုံးအဆင့်ကိုရောက်ရှိခဲ့ပါတယ်။အမေရိကန်မှာနောက်တစ်ချိန်သမ္မတအဖြစ်ရွေးချယ်ခံလိုက်ရတဲ့ဒေါ်နယ်ထရမ့်ကတရုတ်နိုင်ငံကတင်ပို့ကုန်60ရာခိုင်နှုန်းကျော်ကိုကွန်သွယ်ကွန်တွေတိုးကောက်မယ်လို့ရွေးကောက်ပွဲမတိုင်ခင်မှာကတိပြုထားတာကြောင့်တရုတ်နိုင်ငံရဲ့အကြီးအမားဆုံးပြည်ပဈေးကွက်ဖြစ်တဲ့အမေရိကန်ကိုတင်ပို့ဖို့အမြန်လှုပ်လာတာလို့လည်းခန့်မှန်းထားကြပါတယ်။တရုတ်နိုင်ငံကနေအမေရိကန်ကိုတင်ပို့တဲ့ကုန်ပစ္စည်းတွေရဲ့တန်ဖိုးဟာတစ်နှစ်ကိုအမေရိကန်ဒေါ်လာဘီလျံ900လောက်ရှိပြီးရွေးကောက်ခံသမ္မတထရမ့်ဟာကုန်သွယ်ကွန်တွေတိုးကောက်ဖို့ပြောထားတာကြောင့်တရုတ်စက်ရုံပိုင်ရှင်တွေနဲ့တာဝန်ရှိသူတွေလှုပ်လှုပ်ခက်ခက်ဖြစ်သွားခဲ့ပါတယ်။တစ်ချိန်ထဲမှာပဲတရုတ်နိုင်ငံကဥရောပသမ္မတကနေကုန်သွယ်ရေးမှာတင်မာနေပြီးမနှစ်ကတရုတ်နိုင်ငံကနေဥရောပသမ္မတကိုတင်ပို့တဲ့ကုန်ပစ္စည်းတန်ဖိုးဟာအမေရိကန်ဒေါ်လာ466ဘီလီယံရှိခဲ့ပါတယ်ခင်ဗျာ
ဒီ UI American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ52မီတာ19 kHz 15653ည52မီတာ25 kHz 11683ည52မီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာ52မီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်နိုဝင်ဘာလ9ရက်ကြာသာရင်းနှီးညဘက်နိုင်ငံတကာသတင်းတွေကို VOE ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်တရုတ်နိုင်ငံရဲ့ပထဝီနိုင်ငံရင်းမှာမြန်မာနိုင်ငံဟာအရေးပါတယ်လို့တရုတ်ဝန်ကြီးချုပ်လီချန်းကစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ကုမင်းမျိုးမှတွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်။အိန္ဒိချင်းကောင်တန်ကင်းတမန်ကင်းမှမြန်မာကိုအရေးကြီးတဲ့နေရာမှာထားကြောင်းပြောကြားခဲ့တယ်လို့တရုတ်အစိုးရဘက်ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဒီနိုင်ငံရဲ့အသွင်ပြောင်းတဲ့လုပ်ငန်းစဉ်တွေပြန်လည်စတင်ဖို့ကိုလည်းတရုတ်ဘက်ကအားပေးကြောင်းတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရမောင်နှင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။
独立主权国家统一和领土完整支持缅甸各方通过
有မြန်မာနိုင်ငံရဲ့အချုပ်အခြာနဲ့အမျိုးသားစည်းလုံးညီညွတ်ရေးကိုတရုတ်နိုင်ငံကထောက်ခံတယ်လို့နိုင်ငံရေးအသွင်ကူးပြောင်းနိုင်ဖို့သက်ဆိုင်တဲ့အဖွဲ့တွေအားလုံးတက်တက်မြတ်မြတ်ဆွေးနွေးပြီးတော့နိုင်ငံရေးအရာပြန်လည်တင်းမြတ်မှုရအောင်လုပ်ကြရေးကိုအားပေးတယ်လို့ပြောကြားသွားတာဖြစ်ပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးအရာပြန်လည်တင်းမြတ်ရေးနဲ့အသွင်ကူးပြောင်းရေးရှေ့တိုးနိုင်ဖို့တရုတ်နိုင်ငံကအားပေးကြောင်းနဲ့တရုတ်ရဲ့ခေတ်သစ်ပိုလန်မှဆိုင်ရာအဆင့်မြင့်ပူးပေါင်းဆောင်ရွက်မှုတွေအောက်မှာတရုတ်မြန်မာစီးပွားရေးဇင်းကြံတည်ဆောက်နိုင်ရေးမြန်မာဘက်ကပုံမှန်ရှေ့တိုးဆောင်ရွက်နိုင်အောင်လို့တရုတ်နိုင်ငံအနေနဲ့မြန်မာနဲ့အတူတွဲဆောင်ရွက်ဖို့အသင့်ရှိနေတယ်ဆိုတာကိုလည်းတရုတ်ဝန်ကြီးချုပ်ကစစ်ကောင်စီအကြီးအကဲနဲ့ပုံထုံးနေတုန်းကတွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်။ပညာရေးရင်ကျေးမှုနဲ့ခီးသွွားလုပ်ငန်းပိုင်းပူးပေါင်းဆောင်ရွက်မှုခိုင်မာအောင်နဲ့နေဆက်ဖြတ်ကျော်ရာဇဝတ်မှုတွေလုပ်နေတဲ့ online ငွေလိမ်ကိုင်းတွေကိုနှစ်နိုင်ငံလက်တွဲနှိမ့်နှင်းသွားရေးကိုလည်းတရုတ်ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။တရုတ်မြန်မာနယ်စပ်မှာရှိတဲ့တရုတ်နိုင်ငံသားတွေတရုတ်လုပ်ငန်းတွေရဲ့လုံခြုံရေးကိုမြန်မာဘက်ကအသေးစားဆောင်ရွက်ပေးဖို့မျှော်လင့်ကြောင်းလဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတရုတ်ဝန်ကြီးချုပ်လီချန်းကပြောကြားခဲ့ပါတယ်မြန်မာဘက်ကတော့ငြိမ်းချမ်းရေးကိုအတောင်ကောင်ထယ်ဖော်နေကြောင်းစစ်ကောင်စီအကြီးအကဲကတရုတ်ဝန်ကြီးချုပ်ကိုပြောကြားခဲ့ပါတယ်ရှင
်တရုတ်မှာပဲမြန်မာစစ်ကောင်စီခေါင်းဆောင်ထိုင်းနဲ့ကမ္ဘောဒီးယားဝန်ကြီးချုပ်တို့နဲ့တီးတန့်စီတွေ့ခဲ့ပါတယ် တရုတ်နိုင်ငံမှာကျင်းပတဲ့မဲခေါင်ဒေသတွင်းစီဝေးဘေးဘက်မှာစစ်ကောင်စီကြီးကနေတည်တံ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ထိုင်ဝန်ကြီးချုပ်ကပြောလိုက်တာပါ ဘူချုံမှုကြီးမေအောင်လည်းနဲ့တရားတကားဖိတ်ဆွေးနွေးမှုအတွင်းမြန်မာနိုင်ငံငြိမ်းချမ်းလာစေရေးအတွက်ထိုင်နိုင်ငံကစစ်ကောင်စီတနာနဲ့ကူညီပေးဖို့ကမ်းလှမ်းခဲ့တယ်လို့ဝန်ကြီးချုပ်ဖက်ထွန်ထန်ရှင်နာဝတ်ကထိုင်းသတင်းတောက်တွေကိုဒီနေ့ချက်သားရင်းနဲ့မှာပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့ပဋိပက္ခဟာပြည်တွင်းပြဿနာဖြစ်ပြီးမြန်မာကပဲဖြစ်ရှင်းရမယ်လို့ဝန်ကြီးချုပ်ပီထောင်ထန်ကပြောခဲ့တဲ့အကြောင်းထိုင်းမီဒီယာတွေကလည်းဖော်ပြခဲ့ပါတယ်။အလားတူကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်မနက်နဲ့လည်းဗိုလ်ချုပ်မှုကြီးမေအောင်လိုင်းနဲ့ဗိုလ်ထုနေကကူမင်းမြန်မာတွေ့ဆုံခဲ့တာမှာအာဆီယံဘုံသဘောတူညီချက်၅ရက်တိုင်းအကောင့်ထဲပေါ်ဖို့အရေးကြီးကြောင်းဝန်ကြီးချုပ်ဟွန်မနက်ကပြောခဲ့ပါတယ်ခင်ဗျာ
။လက်ဗနွန်နိုင်ငံဘေရွတ်မြို့တောင်ပိုင်းကပြစ်မှတ်တွေပေါ်အစ္စရေးကလေကြောင်းကနေဒီကနေ့တိုက်ခိုက်ခဲ့ပါတယ်။နိုင်ငံတကာလေဆိပ်နားမှာနေသူတွေကိုဘေးလွတ်ရာသွားကြဖို့အတွက်အစ္စရေးစစ်တပ်ကပြောကြားခဲ့ပြီးတဲ့နောက်လေဆိပ်နားကပြစ်မှတ်တွေကိုပါပိတ်ခတ်ခဲ့ပါတယ်။ဘေရွတ်မြို့တော်မှာရှိတဲ့ Hezbollah စစ်သွေးစွာအဖွဲ့ရဲ့ဌာနချုပ်တွေစစ်ဖက်ဆိုင်ရာအဆောက်အုံတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။တိုက်ခိုက်မှုတွေရပ်ပါလို့အစ္စရေးဘက်ကတောင်းဆိုလာတဲ့အထိအစ္စရေးနဲ့စစ်ဆင်သွားမယ်လို့ Hezbollah အဖွဲ့ခေါင်းဆောင်တစ်ကပုံထုနေတော့ကသတိပေးခဲ့ပါတယ်။တကယ်လို့အစ္စရေးဘက်ကတိုက်ခိုက်မှုတွေရပ်မယ်ဆိုရင်တဆင့်ကညှိနှိုင်းမှုတွေလုပ်နိုင်တဲ့အလားအလာရှိပါတယ်လို့လည်းသူကပြောပါတယ်။အစ္စရေးစစ်တပ်ဟာလက်ဗနွန်မှာစစ်ဆင်နေတယ်လို့ဂါဇာကမ်းမြောင်ဒေသကဟာမတ်စစ်သွေးကြောတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်မှုတွေကိုလည်းတိုးလှုံနေပါတယ်။ဂါဇာဒေသမှာတသိန်းနီးပါးအိုးအိမ်ဆွန့်ဘေးလျော်မှာနေထိုင်နေကြရတယ်လို့ကုလသမဂ္ဂကပြောပါတယ်။ဂါဇာဒေသကဒုက္ခသည်တွေကိုလူသားချင်းစာနာနဲ့အကူအညီပေးနေတဲ့ကုလသမဂ္ဂရဲ့အန်ရာအဖွဲ့ကိုအစ္စရေးကပိတ်ပင်ခဲ့တဲ့အတွက်ဒီအဖွဲ့ကိုဖျက်သိမ်းဖို့အစ္စရေးရဲ့ကြိုးပမ်းမှုအောင်မြင်ခဲ့ရင်ပါလက်စတိုင်းတွေအတွက်ကုလသမဂ္ဂအကူအညီပေးနေတဲ့လုပ်ငန်းတွေပြိုပြတ်သွားလိမ့်မယ်လို့အန်ရာအဖွဲ့အကြီးအကဲကပုံထွေးနေကုန်းလုံးကသတိပေးခဲ့ပါတယ်ရှင်
။ရုရှားဒရုန်းတွေနဲ့တိုက်တာကြောင့်လူနေဆောင်တွေထိခိုက်ပျက်စီးသွားတယ်လို့ယူကရိန်းဘက်ကပြောလိုက်ပါတယ်။ရုရှားရဲ့မင်းညားကတိုက်ခိုက်မှုကြောင့် Kiev မြို့ကခရိုင်၅ခုထဲမှာရှိတဲ့လူနေအိမ်တွေထိခိုက်ပျက်စီးသွားတယ်လို့ Kiev မြို့တော်ဝန် Vitali Kishko က Telegram ကနေပြောလိုက်တာပါ။ Ukraine ရဲ့လေကြောင်းကာကွယ်စနစ်ကရုရှားရဲ့ drone သုံးတာစင်ကြောင့် Kiev ဒေသပေါ်မှာပစ်ချခဲ့နိုင်ခဲ့ပေမဲ့နှစ်ယောက်ထဏ်ရန်ရသွားတယ်လို့ Kiev မြို့စစ်တပ်ကအကြီးအကဲကလည်းပြောပါတယ်ခင်ဗျာ။မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American အသံရဲ့နိုဝင်ဘာလ9ရက်ကျတာရင်းညအထူးခြားဆုံးသတင်းတွေကိုမဆုမြတ်မွန်နဲ့ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေဆက်တိုက်ပါပထမဆုံးကတော့ရခိုင်ပြည်နယ်ကွားမြို့နီးပါဝင်တိုက်ပွဲတွေပြင်းထန်နေတာပါရခိုင်ပြည်နယ်မှာအရခတ်တပ်တော် AA ဖွဲ့ကကွားမြို့အနီးနားထိထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်တိုက်ပွဲတွေပြင်းထန်နေတယ်လို့အနီးကစောင့်ကြည့်နေသူတွေအကဲခတ်တွေနဲ့ဒေသခံတွေကပြောပါတယ်ဒါအပြင်တောင်ကုတ်မောင်တောနဲ့အမ်းမြွနယ်တွေမှာလည်းတိုက်ပွဲတွေဖြစ်နေပြီးစစ်ကောင်စီကလေကြောင်းကပါတုံ့ပြန်တိုက်ခိုက်နေတယ်လို့လည်းသူတို့ကပြောကြပါတယ်။ရခိုင်ပြည်နယ်ကဒီစီးရေးချင်းနဲ့ရန်ကုန်ကသတင်းပေးပို့လာတာကိုအခြေခံပြီးကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ။
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အရခတ်တပ်တော် AA ကြားတိုက်ပွဲတွေပြင်းထန်နေတာဒီကနေ့အထိဖြစ်ပါတယ်။လက်ရှိမှာတော့ AA အနေနဲ့ရခိုင်တောင်ပိုင်းနဲ့မြို့နယ်တစ်ခုပါဝင်ရခိုင်မြောက်ပိုင်းကမောင်တောရခိုင်ပြည်နယ်အလယ်ပိုင်းကအနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမျိုးနယ်တွေကိုအင်အားအလုံးရင်းနဲ့ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်။ရခိုင်တောင်ပိုင်းကကွားမြို့နယ်မှာဆိုရင်လည်းဒီရက်ပိုင်းအတွင်းနှစ်ဖက်တိုက်ပွဲတွေအတော်ပြင်းထန်နေတာပါ။အေထိုးစစ်ဟာလည်းစစ်ကောင်စီတပ်စခန်းတချို့ကိုသိမ်းပိုက်ပြီးတော့ကွားမြို့အနီးအနားကိုရောက်ရှိလာပြီးဖြစ်တယ်လို့ရခိုင်စီရေးစောင့်ကြည့်နေသူတူကပြောပါတယ
်။ကွားဖက်မှာတို့တိုက်ပွဲရှင်တွေကတို့ဟိုဟာလို့လို့ဆင်ကတို့ဒီနေ့ကတို့ပြည်ထက်တန်တို့နေနေရှိတဲ့ထိတွေ့တိုက်ပွဲဒါပေမဲ့မနေ့ညတော့ဒီရက်ဟိုအပေါ်နိုဝင်ဘာလာ၄ရက်၅ရက်၆ရက်နေ့၃ရက်ဆက်တိုက်တိုက်ပွဲမှာတို့အဲ့ဒီတိုက်ရုံးနဲ့နေပြီးရင်ပကံတောင်ဆက်နေပြီအဲ့ဒီတိုက်ပွဲကိုစစ်ကူလာတဲ့အဲ့ဒီမိုးရွှေကြံကနေပြီးအောင်60လောက်တော့ပါမှာအဲ့ဒီတဲခွေးတွေလာတဲ့ဟာကိုအေကကြာတော့ဝင်ပြီးတိုက်တော့အဲ့ဒါကဘုံအကြဆုံးဖြစ်တယ်လို့တဒံရတယ်အဲ့ဒီဘက်မှာ
အရခတ်တက်တော့ AA အနေနဲ့ရခိုင်တောင်ပိုင်းကတန်လွဲမြို့ကိုတိုက်ခိုက်သိမ်းပိုက်ပြီးနောက်ပိုင်းတန်လွဲနဲ့ဆက်ဆက်နေတဲ့ဂွားမြို့ကိုဇက်တိုက်ဆူလိုထိုးစစ်ဆင်တိုက်ခိုက်နေတာဒီကနေ့အထိဖြစ်ပါတယ်။တစ်ဆက်တည်းမှာပဲ AA အနေနဲ့တောင်ကုန်းမြို့နယ်ကိုလည်းဒီလာဇမ်းပိုင်းကဆက်ပြီးတော့ထိုးစစ်ဆင်တိုက်ခိုက်နေတာပါ။လက်ရှိမှာတော့တောင်ကုန်းမြို့ဘက်ကစစ်ကောင်စီတပ်စခန်းတွေကို AA ဘက်ကထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်တိုက်ပွဲပြင်းထန်နေပြီးတော့စစ်ကောင်စီတပ်စခန်းတချို့ကိုလည်းသိမ်းပိုက်ထားနိုင်တယ်လို့ရခိုင်စီရေးစောင့်ကြည့်နေသူကပြောပါတယ
်တောင်ကုန်းမှာတော့အရင်တင်ထားတဲ့အဲ့ဒီဟိုပန်းရတော့ကြီးတယ်ပြီးရင်ဒီအခုကတော့ဒီဟိုမောင်တန်ကြီးဘုန်းတော်မောင်တန်ကြီးလို့လည်းအများပြောနေတယ်အဲ့ဒီဟိုဟိုဘုန်းတော်တက်ကတော်ကျောင်း အပြင်ဒီတောင်ကုန်းအဲ့ခမာရငါလေးလေးအဲ့ဖက်တွေကပါအကုန်လုံးအေကတော့ထုတ်ဆိတ်နေတယ်လေအာတပွဲကတော့ရှိတယ်နေတိုင်းရှိတယ်ပြန့်ထန်နေတယ်ပြန့်ပြန့်ထန်နေမှဖြစ်နေတာ
ဒါပြင်အေအေနေနဲ့စစ်ကောင်စီရဲ့နောက်ပိုင်းတိုင်းစစ်ဌာနချုပ်တီရှိတဲ့အမ်းမြို့ကိုလည်းအင်အားလုံးရင်းနဲ့နေရောညပါထိုးစစ်ဆင်တိုက်ခိုက်နေစေဖြစ်ပြီးအမ်းမြို့နဲ့အတွင်းကတပ်စခန်းတော်တော်များများကိုသိမ်းပိုက်ထားနိုင်တယ်လို့ဒေသခံတွေနဲ့စစ်ရေးဆောင်ကြီးသူတွေကပြောပါတယ်လက်ရှိမှာတော့အေအေထိုးစစ်ဟာနောက်ဘက်ကဌာနချုပ်အထိရောက်ရှိလာပြီးတော့ဌာနချုပ်အနီးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်လို့ရခိုင်စီရေးဆောင်ကြီးနေသူကပြောပါတယ်
။အန်ဟာတို့ကဒီပေပတုံနဲ့ဒိုင်ကလေးဖက်တွေမှာတို့တပွဲကတော့ဒိုဒိုဖြစ်နေတယ်။ဒါပေမဲ့အေကတော့အဲပုန်ခွန်တင်းနေနေပြီး COD တက်ကိုတို့အပြီးပြတင်လိုက်ပြီးအားဖက်မှတ်တို့လဲ။ဒီကြောင့်တိုက်ခတ်မှုကတော့အန်ကိုတို့နေစဉ်ကြည့်တယ်မရှိတဲ့ရဲဆိုတာတော့မရှိဘူး။တပွဲကတော့အဲဟာအေကထိုးစိုက်စိုက်မျက်နှာကလည်းမနေဘူး။မျိုးတစ်မျိုးလုံးကိုပြန်ထားသလိုအဲဒီကမှာအဓိကဖြစ်နေတာကဒီစစ်ကောင်စီဖက်ကနေပြီးပေပတုံဖက်ကိုအော်တိုရှာပေးတယ်အဲ့ဒီဘက်ကနေပြန်ခိုးခံစိုက်ကပြန်နေပြန်ဒီဒိုင်ကလေးဒိုင်ကြီးအဲ့ဒီဘက်ဒိုင်ကြီးကတော့ပွဲသားဖြစ်သွားပြီအဲ့ဒီဒိုင်ကလေးဖက်ကတော့သူတို့အဲခိုးခံစိုက်ရှာတယ်ပြန်အဲ့ဒီနောက်ဘက်ကအမြောက်ကြီးအဲ့ဒီဖက်တို့ကခိုးခံစိုက်နေတယ်အမြောက်ကြီးခိုးခံနေတာကြီးတယ်တိုက်ပွဲကတော့နေတိုင်းပြန်နေတာပဲအဲ့ဒီဘက်ဒီမှာ
အရခတ်တက်တော်အေအေနေနဲ့အမ်းမြို့နယ်အတွင်းရှိတဲ့တပ်စခန်းအလုံးနီးပါးကိုတပြိုင်တည်းထိုးစစ်ဆင်တိုက်ခိုက်နေသလိုစစ်ကောင်စီတပ်ဖွဲ့ဝင်တွေထွက်ပြေးနေကြတာတွေကိုတွေ့နေရတယ်လို့လည်းအမ်းမြို့ကတဦးကပြောပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဟိုအမ်းမြို့တိုက်ပွဲအရှင်တွေကတော့ဒီသူတို့ကတပ်ကတပ်တွေကိုတော့နေပြီးတော့ဟိုနေတိုက်ဆိုသလိုပေါ့နော်။ဟိုကသူတို့ကဘေတပ်ဘေတပ်မျိုးမဟုတ်အဲ့မှာဟိုအဆင်ပြေတဲ့တပ်ကိုဝင်ပြီးတော့တိုက်နေကြတယ်ဗျာ။နေတိုင်းနေတိုင်းပြီးတော့တခါသူတို့ကနေပြီးတော့တိုက်ပွဲဖြစ်နေလို့ရှိရင်သူတို့ကထွက်ပြေးကြတယ်ခင်ဗျာထွက်ပြေးပြီးတော့ဘယ်မှာသွားစုလဲဆိုတော့အနောက်ပိုင်းတိုက်စစ်ဌာနရောက်တန်းရုံမှာနေပြီးတော့စုစည်းပြီးတော့အဲ့လိုခံရတယ်ခင်ဗျာအဲ့ဒီကနေပြီးတော့မှသူတို့လက်နေကြီးတွေနဲ့နေပြီးတော့ဟောရထုဒီရထုအဲ့လိုလှမ်းပြီးတော့နန်းရန်ပြီးတော့ထုနေကြတယ်ခင်ဗျာ
စစ်ကောင်စီဘက်ကတော့အမ်းမြို့နဲ့အတွင်းလေကြောင်းပစ်ခတ်မှုတွေကိုအကြီးအကျယ်လှုပ်ဆောင်နေတယ်လို့အခုလိုပစ်ခတ်မှုကြောင့်စစ်ဖက်နဲ့မဆိုင်တဲ့အရသာပြည်သူတွေထိခိုက်သေးဆုံးဒဏ်ရာရတာကြီးလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်လက်ရှိမှာလည်းအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကနေရောညပါလက်နက်ကြီးတွေနဲ့မြို့အနှံကိုပစ်ခတ်နေတာကြောင့်အမ်းမြို့ပေါ်မှာရှိနေတဲ့ဒေသခံတွေရဲ့အသက်အန္တရာယ်တွေစိုးရိမ်နေရတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်တိုက်ပွဲနဲ့ပတ်သက်ပြီးတော့စစ်ကောင်စီနဲ့အေအေနှစ်ဖက်စလုံးကတော့တစုံတရာထုတ်ပြန်လာမျိုးတွေ့ရသေးပါဘူးခင်ဗျာ
။ရခိုင်ပြည်နယ်ကွားမြို့အနီးနဲ့နောက်တောင်ကုန်းမောင်းတောနဲ့အန်းတွေမှာပါဆက်ပြီးတော့တိုက်ပွဲတွေပြင်းထန်နေတာကိုရနိုင်ပြောပြခဲ့တာပါ။အခုတော့ကရင်ဘက်ကော့ကရိတ်မြို့နယ်မှာလည်းအရှလမ်းမမှာစစ်ကောင်စီနဲ့ KNL ကရင်ပြည်ပေါင်းတိုက်တွေတက်တွေတိုက်ပွဲဆက်ပြင်းထန်နေတာပါကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကအရှလမ်းမကြီးမှာစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတက်တွေနဲ့ကရင်တိုင်းဒေသလက်နက်ကိုင် KNL ပြည်ပေါင်းတက်တွေကြားဒီနေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံကာကွယ်တပ်ဖွဲ့တာဝန်ရှိသူတယောက်ကပြောပါတယ်ထိုင်းနိုင်ငံနဲ့ကုန်သွယ်ရေးမှာအရေးပါလာတဲ့ဒီမြဝတီမြို့ကိုအပြည့်အဝထိန်းချုပ်ဖို့စ조사နေတဲ့စစ်ကောင်စီကဒီအရှလမ်းမကြီးတစ်လျှောက်စစ်ဆင်နေရကတိုက်ပွဲတွေဖြစ်ပွားနေတာပါကရင်ပြည်နယ်ကစီးရဲတင်မာမှုဒီနောက်ဆုံးအခြေအနေကို VOA သတင်းတောက်မှရေးမှပြပြပေးပါအောင်ခင်ဗျာ
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်တဲကအာရှလမ်းပိုင်းကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီအောင်စေရစစ်ကြောင်းနဲ့ KNL PDF ပူးပေါင်းတပ်တွေဟာနိုဝင်ဘာလ9ရက်နေ့မှာတိုက်ပွဲတွေပြင်းထန်နေပါတယ်စစ်ကောင်စီဘက်ကအာရှလမ်းကိုအင်အားအလုံးရင်းနဲ့စစ်ကြောင်းထိုးတက်လာတာကြောင့်တိုက်ပွဲတွေပြင်းထန်နေတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးက VOA ကိုပြောပါတယ်
ဟုတ်ကဲ့အောင်တရားစစ်ကြောင်းပေါ့နော်ဒီအာရှလမ်းပေါ်တက်လာတာပေါ့အာရှလမ်းအင်အားဖြစ်တင်ပြီးတော့သူစစ်စင်ပေါ်ဒီမြောက်လေးကိုတက်ဖို့ရည်ရွယ်ချက်ပေါ့သူစစ်စင်တုန်းကတက်လာတဲ့ချိန်မှာ KNU KNL အင်းနဲ့ကျွန်တော် PDF ပူပေါင်းတက်တယ်ဟိုတိုက်ခိုက်တယ်တိုက်ခိုက်တဲ့ချိန်မှာသူတို့အရှိလက်တိုးလို့မရအောင်အနောက်ပြန်ဆောက်တော့လည်းကျွန်တော်ပတ်ထားတော့သူတို့မှထိခိုက်ကြဆုံးသောသူတို့များများရှိတယ်ဒါလည်းရှိအာရှလမ်းမရဲ့အခြေအနေပေါ့နော်နောက်တစ်ခုကဒီကော့ကရိတ်ဒရာဦးဘက်မှာလည်းတိုက်ပွဲကြီးကြီးကျယ်ဖြစ်နေတယ်ဒီအပိုင်းမှာလည်းဒရုန်းတွေဆက်လိုက်တုံးလာတာဟုတ်လား
ကျုံတို့မြို့နယ်အတွင်းမှာရှိတဲ့ခမရ905တက်ဒရုန်းနဲ့တိုက်ခိုက်ခံရပြီးတဲ့နောက်ကျုံတို့အထွက်နွားချံကုန်းနေရာမှာစစ်ကောင်စီတပ်သားအင်အား90တဲ့မနဲ့ကင်းချပြီးလုံခြုံရေးယူထားပါတယ်။ကျုံတို့ချောင်းပြားတစ်လျှောက်မှာစစ်ကောင်စီအနေနဲ့နေကြားဆောင်အင်အားတွေကိုစုပြီးလုံခြုံရေးကိုတင်းကျပ်စွာနေရာယူထားတယ်လို့လည်းဒေသခံတွေကဆိုပါတယ်။ကျုံတို့ဘက်ကအခြေအနေကိုလည်းပြည်သူ့ကာကွယ်တပ်ဖွဲ့ကခေါင်းဆောင်ကဆက်ပြောပြပါတယ်
။ကျုံတို့ဟိုဘက်ဆိုလို့ရှိရင်ဟိုဘက်ကမှဆိုလို့ရှိရင်လည်းလုံခြုံရေးတင်းကျပ်ထားတာပေါ့။အဓိကကတော့တင်နစင်ရတတတစ်တွေပေါ့တတတစ်တွေလည်းခြားတာအဲ့မှာဆက်ပြေးလဲရဲမော်တွေလည်းအများကြီးလို့ကြားတယ်အဲ့ဒီအနေသာ၄တိုင်း၅တိုင်းတို့ဘက်မှာလည်းတိုက်ပွဲ တိုက်ပွဲတွေမကြာခဏဖြစ်နေတိုင်းနေပါလို့ဖြစ်နေတာဟုတ်ကဲ့အခုသူတို့ကဒီကျက်ကအများကြီးတော့သူတို့ကကျင်းလဲပြီးတယ်အင်းအားဒီနောက်ပေးခါလေးပို့ဆောင်ပေးတယ်အဲ့ဒီအလုပ်တွေပေါ့နော်သူတို့အကူအညီပေးနေတာပေါ့
လက်တလုံးမှာတော့တောတော်ရေတကွန်အနီးမှာတိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီဘက်ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိနေပါတယ်ဒီအတွက်ဒေသခံတွေရဲ့ကြေးရွာတွေဘောကိုလည်းကြားရောက်ပောက်ကွဲတာတွေဖြစ်ပေါ်နေပြီးဒေသခံတွေကတော့ဘေးလွတ်ရာဖမ်းအမျိုးဘက်ကိုထွက်ပြေးနေကြရပါတယ်စစ်ကောင်စီဘက်ကတော့နှစ်ဖက်တိုက်ပွဲအခြေအနေကိုသတင်းထုတ်ပြန်တာမရှိသေးပါဘူးစစ်ကောင်စီအနေနဲ့ပြီးခဲ့တဲ့ဧပြီလကစပြီးနိုင်ငံတော်အဆင့်အောင်စေရစစ်စင်ရေးဆိုပြီးအင်အားအလုံးရင်းနဲ့မြဝတီမျိုးဘက်ကိုတက်လာခဲ့ပေမဲ့6လကျော်တဲ့အထိအာရှလမ်းကိုစိုးမိုးနိုင်တာမရှိသေးသလိုမြဝတီကိုလည်းတက်ရောက်နိုင်တာမရှိသေးပါဘူးအာရှလမ်းကတော့ပြီးခဲ့တဲ့နှစ်ကစပြီးပိတ်ထားတာဟာတစ်နှစ်နီးပါးရှိလာပြီဖြစ်ပေမဲ့အခုချိန်ထိတော့ဒီလမ်းမှာတိုက်ပွဲတွေဖြစ်နေစေဖြစ်ပါတယ်ရှင
်ကရင်ဘက်ဒီကော့ကရိတ်မျိုးနဲ့အာရှလမ်းမကြီးမှာစစ်ကောင်စီနဲ့ KNL ကရင်ပြည်ပေါင်းတပ်တွေတိုက်ပွဲပြင်းထန်နေတာမှအေးမှပြောပြခဲ့တာပါအခုတော့တရုတ်မြန်မာစီးပွားရေးဆက်ဆံမှုအပေါ်အကဲခတ်တချို့ရဲ့အမြင်မှာတရုတ်နိုင်ငံရဲ့ကပတ်လန်းစီမံကိန်းတစ်စိတ်တစ်ပိုင်းအဖြစ်မြန်မာနိုင်ငံနဲ့စီးပွားရေးစင်ကြံတည်ဆောက်ရေးလုပ်ငန်းတွေကိုတိုးမြှင့်လှုပ်ဆောင်သွားဖို့အသင့်ဖြစ်နေကြောင်းတရုတ်ဝန်ကြီးချုပ်မစ္စတာလီချန်ကပြောလိုက်ပါတယ်မြန်မာစစ်ကောင်စီအကြီးအကဲတက်ရောက်နေတဲ့ယူနန်ပြည်နယ်ကူမင်းမြို့မှာနှစ်ရက်တာကျင်းပတဲ့ရှစ်ချိန်မြောက်မဟာမဲခေါင်ဒေသကွဲ GMS ထိပ်သီးအစည်းအဝေးမှာတရုတ်ဘက်ကစီမံကိန်းတွေကိုအလေးထားဆွေးနွေးကြတာပါတရုတ်မြန်မာစီးပွားရေးဆက်ဆံမှုတွေပေါ်သုံးသက်သူတွေအမြင်တချို့ကိုစူးစီးပြီးရန်ကုန်ကသတင်းပေးပို့လာတာကိုကိုခမောင်စုံမင်းပြောပြပေးပါအောင်ခင်ဗ
ျတရုတ်နိုင်ငံရဲ့အိမ်နီးချင်းတန်တမန်ရေးရာမူဝါဒထဲမှာမြန်မာနဲ့ဆက်ဆံရေးကိုအမြဲတမ်းအရေးပါတဲ့နေရာမှာထားရှိကြောင်းတရုတ်ဝန်ကြီးချုပ်လီချွမ်းကကုမင်းမြို့မှာကျင်းပနေတဲ့မဟာမဲခေါင်ဒေသကွဲထိပ်သီးအစည်းအဝေးပွဲမှာပြောပါတယ်ငြိမ်းချမ်းရေးအတွက်တင့်တော်တဲ့ဖွံ့ဖြိုးတိုးတက်ရေးလမ်းကြောင်းကိုသာရွေးချယ်မယ်ဆိုရင်မြန်မာနိုင်ငံကိုအမြဲတမ်းပံ့ပိုးကူညီသွားမှာဖြစ်ကြောင်းဒီလနိုဝင်ဘာမနေ့က6ရက်နေ့ဒီကနေ့9ရက်နှစ်ရက်တာကျင်းပတဲ့အစည်းအဝေးမှာလီချွမ်းကပြောသွားတာပါဒီအစည်းအဝေးမှာမြန်မာနိုင်ငံတဲကတရုတ်နိုင်ငံရဲ့စီမံကိန်းတွေကိုလည်းအလေးထားဆွေးနွေးခဲ့ပါတယ်တရုတ်နိုင်ငံသားတွေတရုတ်အဖွဲ့အစည်းတွေနဲ့စီမံကိန်းတွေရဲ့လုံခြုံရေးကိုဂရုစိုက်ပေးဖို့လဲတရုတ်ဝန်ကြီးချုပ်ကမြန်မာစစ်ကောင်စီခေါင်းဆောင်ကိုအလေးထားပြောခဲ့ကြောင်းတရုတ်ဘက်ကသတင်းတွေမှာဒီကနေ့ဖော်ပြထားပါတယ်တကယ်တော့ပြည်ပကဖြစ်နေတဲ့မြန်မာနိုင်ငံမှာလက်နက်ကင်နှစ်ဖက်စလုံးကတရုတ်အကျိုးစီးပွားတွေနဲ့ပတ်သက်လာရင်သတိထားကင်တွယ်လေးရှိကြောင်းနိုင်ငံရေးလေးလာသုံးသပ်သူတွေကပြောပါတယ်နိုင်ငံရေးသူတေသည့်တူဖြစ်တဲ့စောကျော်ဇင်ခေကသူ့အမြင်ကို VOA ကိုအခုလိုပြောပါတယ်
။နေဆမ်းမှာမြန်မာနိုင်ငံမြောက်ပိုင်းပေါ့နော်အဲဒီမှာလည်းသူဒီလက်နက်ခပရိပခါတွေမပြီးဖြစ်စေချင်တော့ဘူးတော့ကျွန်တော်တွေ့ရတယ်နောက်ပြီးတော့ဒီမြောက်ပိုင်းလက်နက်ကင်အဖွဲ့တွေပေါ်မှာလည်းသူရဲ့ဒီလွှမ်းမိုးမှုကိုသူကဆက်ပြီးတော့အကောင့်နေစေချင်ပြီးတော့တော့အဒီအဖတ်တွေကိုဒီအနောက်နိုင်ငံနဲ့ယဉ်နီသွားမှကိုသူမလိုလားတော့ကျွန်တော်တွေးကြည့်ရတာပေါ့ပြီးတော့ DBRI စီမံကိန်းနဲ့ပတ်သက်ပြီးတော့ဆိုရင်ဒီတရုတ်ရဲ့ဒီအကျိုးစီးပွားအပေါ်မှာပေါ့နော်ဒီအမခန့်ချက်ပေးတာကတော့ဒီတော်လည်းရဖတ်တွေရောဒီစကားစားဖတ်ရောနှစ်ဖက်လောကတော့တရုတ်ရဲ့အကျိုးစီးပွားကိုမတိခိုင်းစေချင်ကြဘူးပေါ့နော်အဲဒါကြောင့်လည်းနှစ်ဖက်လောကနေပြီးတော့ဒီပုပ်ပွင့်နေနေသူတို့ဒီတရုတ်ရဲ့အကျိုးစီးပွားကိုထိတ်သိမ်းမဲ့မတိခိုင်းဘူးဆိုတာလည်းသူတို့ပုပ်ပွင့်နေနေပြောပြတာပြီးသားဖြစ်တော့ပေါ့နော
်စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့သူ့အနေနဲ့နောက်နှစ်မှကြာရောက်မဲ့တရုတ်မြန်မာတန်တမန်ဆက်ဆံရေး85နှစ်ပြည့်အထိမ်းအမှတ်ကိုကျင်းပခြင်းကြောင့်ဒီအစည်းအဝေးမှာပြောခဲ့ပါတယ်စီးပွားရေးကုံသွယ်ရေးယင်းနီမြုံနံမှုစိုက်ပျိုးမွေးမြူရေးဆင်းရဲမွေးတေမှုရှော့ချရေးကိစ္စတွေကိုလည်းတရုတ်နဲ့အတူလှုံ့ဆော်ခြင်းနဲ့အကြောင်းမြန်မာစစ်ကောင်စီခေါင်းဆောင်ကိုကိုးကားပြီးတရုတ်သတင်းတွေမှာဖော်ပြနေကြပါတယ်တရုတ်ဝန်ကြီးချုပ်ဘက်ကလည်းတရုတ်အစိုးရဘက်ကမြန်မာပြည်တွင်းရေးတည်ငြိမ်အေးချမ်းအောင်အိမ်နီးချင်းကောင်းနိုင်ငံတစ်ခုအနေနဲ့ကူညီပေးနေပြီးလက်နက်ကင်ပရိပခါတွေကိုအကြမ်းဖက်နှီးလန်းနဲ့ပြန်မဖြေရှင်းပဲနိုင်ငံရေးနှီးလန်းနဲ့ဖြေရှင်းဖို့စစ်ကောင်စီဘက်ကဆောင်ရွက်နေတာတွေကိုချီးကျူးခဲ့ပါတယ်ဆိုပြီးစစ်ကောင်စီရဲ့ဒီကနေ့ထုတ်ပြန်ချက်ထဲထည့်သွင်းဖော်ပြထားပါတယ်နိုင်ငံရေးလေးလာသုံးသက်သူဥဖေတန်းကတော့တရုတ်ဟာနိုင်ငံရေးအရာဖိအားပေးတာမျိုးတဲ့စစ်ကောင်စီနဲ့တော်လှန်ရေးအင်အားစုတွေကိုမျှမျှတတဆက်ဆံတတ်ဖို့လိုအပ်တယ်လို့ပြောပါတယ်
ဒါရောလေသူရင်းနှီးမြုံနှံတဲ့နေရာတွေကလည်းအများကြီးတော်လှန်ရေးအင်အားစုတွေရဲ့လက်ထက်မှာပဲရှိပါတယ်အဲဒါကိုသူတို့ဘောပေါ့ဘူးဆိုရင်တော့အဲမြန်ဆက်တခြားတော်လှန်ရေးအင်အားစုတွေကမပြောတော့ဘူးပေါ့နော်ကျွန်တော်တို့ဟိုဒီချီမတက်ကူမှာဖောက်လုထားတဲ့ပိုက်လိုင်းတွေရောဒါကမှဖောက်လို့ရတဲ့ပိုက်လိုင်းတွေရောဒါကဒီဥပဒေဖိအားပေးဖို့ဆိုတော့မှမဖြစ်နိုင်ဘူးပေါ့
ဒီဘက်ကတော့မှပြန်ပြီးတော့တရုတ်ကိုဖိအားပေးနိုင်တဲ့အနေအထားမျိုးတရုတ်အကျိုးစီးပွားကိုချိတ်ကိတ်နိုင်တဲ့ပုံစံမျိုးရှိပါတယ်။အဲဒါကြောင့်သူရဲ့အဲလွဲနေတာပေါ့နော်သူကလွဲနေတယ်။အမဟာတော်လိုင်းအင်အားစုတွေကထိတ်ကုန်ပြီးတော့ဖြည်းဖြည်းလေးနဲ့အဲဒီကိစ္စကိုသူတို့ရဲ့အကျိုးစီးပွားကိုမချိတ်ခိုက်ဘူးပေါ့နော်။အဲအဲ့လိုမျိုးဆွေးနေတာကအပေါ်ပြီးတော့တဘာဝကြတယ်
အမျိုးသားညီညွတ်ရေးအစိုးရ NUG ကရင်အမျိုးသားအစည်းအရုံး KNU ကရင်နီအမျိုးသားတိုးတက်ရေးပါတီ KMPP ချင်းအမျိုးသားတပ်ဦး CNF တို့ဒီကနေ့ကြာသပတေးနေ့တွေ့ဆုံခဲ့ကြပြီးတရုတ်မြန်မာဆက်ဆံရေးကိစ္စကိုအဓိကထားဆွေးနွေးခဲ့ကြပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တရုတ်ခီးစဉ်ကတရုတ်နဲ့မြန်မာပြည်သူတွေအကြားအဖို့အထစ်ဖြစ်နိုင်တယ်ဆိုပြီး NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကပြောပါတယ်စစ်ကောင်စီကိုမျက်နှာမူတဲ့ဆက်ဆံရေးမျိုးဖြစ်နေတာကိုစိုးရင်ကြောင့်လဲသူကပြောပါတယ်။ဒါအပြင်တရုတ်ကမြန်မာနယ်စပ်တွေပိတ်ထားတဲ့ကိစ္စကို NUG ဘက်ကမေးမြန်းမှုတွေပြုလုပ်ထားတယ်လို့လဲဒေါ်စင်မအောင်ကဒီကနေ့တွေ့ဆုံပွဲမှာပြောဆိုခဲ့ပါတယ်။ရှစ်ကြိမ်မြောက်မဟာမဲခေါင်ဒေသကွဲထိပ်သီးအစည်းအဝေးကိုမဲခေါင်ဒေသနိုင်ငံတွေဖြစ်ကြတဲ့ကမ္ဘောဒီးယား၊လာအို၊မြန်မာ၊ထိုင်း၊ဗီယက်နမ်နဲ့အာရှဖွံ့ဖြိုးရေးဘဏ် ADB ရဲ့အကြီးအကဲတို့လည်းတက်ရောက်ကြတာဖြစ်ပြီးမြန်မာနိုင်ငံအနေနဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းအာဏာသိမ်းပြီးတဲ့နောက်ပိုင်းတရုတ်နိုင်ငံရဲ့တရားဝင်ဖိတ်ကြားချက်နဲ့တရုတ်နိုင်ငံကုမင်းမျိုးကမဲခေါင်ထိပ်သီးဆွေးနွေးပွဲကိုတက်ရောက်နေတာဖြစ်ပါတယ်ခင်ဗျာ
ဒီတရုတ်မြန်မာစီးပွားဆက်ဆံရေးအကဲအခတ်တချို့အမြင်ကိုကုခမောင်းဆုံးမင်းပြောပြပေးခဲ့တာပါအခုတော့အမေရိကန်ရွေးကောက်ခံသမ္မတသစ်ရဲ့ပါတီကအထက်လွှတ်တော်မှာပါအာသာသွားတာပါအခုဒီရွေးကောက်ပွဲမှာ Republican တွေအနေနဲ့အထက်လွှတ်တော်နေရာအများစုရသွားပြီးတော့အဲ့ဒီအောင်မြင်မှုတွေကြောင့်ရွေးကောက်ခံသမ္မတ Donald Trump အတွက်ဥပဒေပြုရေးဆိုင်ရာအစီအစဉ်တွေလွယ်ကူသွားစေမှာပါ Catherine Gibson သတင်းပေးပို့ထားတာကိုကိုငင်းချမ်းပြောပြပေးပါဦးခင်ဗျာ
လေးနှစ်အတွင်းပထမဆုံးအကြိမ်ဖြစ် Republican တွေအထက်လွှတ်တော်မှာအများစုအနိုင်ရတာပ
ါ Republican Party အတွက်ပျော်ရွှင်ရတဲ့နေ့တစ်နေ့ပ
ါဟိုဒီရိမ့်နေတဲ့အရေးကြီးတဲ့ Pennsylvania ပြည်နယ်မှာ Republican တွေမျှော်လင့်ထားသလိုနိုင်ခဲ့ပါတယ
်ကျွန်တော်တို့အတွက်အလွန်ကောင်းတဲ့အခြေအနေကိုဦးတည်နေတယ်လို့ထင်ပါတယ
် Texas ပြည်နယ်မှာလည်း Democrat Colin Orrick က Republican အထက်လွှတ်တော်အမတ် Ted Cruz ကိုမနိုင်ပါဘူ
းခင်ဗျားတို့အတွက်အလုတ်ကိုင်းခွင်လန်းကောင်းတွေဘေးကင်းလုံခြုံရေးနဲ့ဖွဲ့စည်းပုံပါအခွင့်အရေးအားလုံးရဖို့အတွက်ကျွန်တော်တိုက်ပွဲဝင်သွားပါမယ်
။အောက်လွှတ်တော်နေရာ435နေရာလုံးအတွက်လည်းရွေးကောက်ပွဲကျင်းပခဲ့ပြီး Republican တွေအနေနဲ့အများစုကိုဆက်ထိန်းထားနိုင်မယ်လို့မျှော်လင့်ရပါတယ်။ California ပြည်နယ်မှာတော့ Democrat တွေနိုင်ပါတယ
်။ကျွန်တော်တို့လွတ်လပ်ခွင့်တွေနဲ့ Democracy ကိုကာကွယ်ဖို့အကြီးအကျယ်တိုက်ပွဲဝင်သွားမယ်လို့ကတိပြုပါတယ်
။အထက်လွှတ်တော်ကိုထိန်းချုပ်နိုင်မယ်ပြည်နယ်ရွေးကောက်ပွဲနေရာတချို့မှာတော့ရလဒ်တွေကမတည်ကြခဲ့ပါဘူးဥပမာအိုဟိုင်းယိုးပြည်နယ်နဲ့မွန်တာနာပြည်နယ်မှာဆိုရင်လေဒီမိုကရက်အထက်လွှတ်တော်အမတ်ဂျွန်တက်စတာကို Republican တင်ရှီဟီကနိုင်ခဲ့တာပါအထက်လွှတ်တော်ကိုလူအများစုနဲ့ထိန်းချုပ်ထားနိုင်တာကြောင့် Trump အနေနဲ့သူစရင်တင်သွင်းတဲ့တရားရုံးချုပ်တရားသူကြီးတွေကိုအတည်ပြုချက်အလွယ်ရနိုင်မှာဖြစ်ပြီးဥပဒေပြုရေးအစီအစဉ်တွေမှာလည်းချောမွေ့သွားမှာပါ
with a majority for Donald Trump.
Donald Trump ကလွတ်တော်မှာအများစုရထားတာကြောင့်သူအစိုးရဖွဲ့အဝင်ကြီးတွေကိုဒီမိုကရက်တီရဲ့ထောက်ခံမှုမပါဘဲခံထားနိုင်တော့မှာဖြစ်တယ်လို့ပဲအောက်ကယာလူတွေကိုလည်းခံထားနိုင်မှာပါ။အစိုးရအုပ်ချုပ်မှုအဖွဲ့ထဲမှာခံထားရမယ့်ယာလူတွေကထောင်နဲ့ချီရှိနေပြီးတရားရေးအတွက်လည်းအများကြီးရှိပါတယ်
။ပြီးခဲ့တဲ့2018ခုနှစ် Trump ရဲ့ပထမအကြိမ်သမ္မတတက်တန်းတုန်းကလည်း Republican တွေအနေနဲ့လွတ်တော်နှစ်ရက်လုံးကိုနှစ်နှစ်ကြာထိန်းချုပ်ခွင့်ရခဲ့ပါတယ်ခင်ဗျာ။
အမေရိကန်ရွေးကောက်ခံသမ္မတသစ်ရဲ့ပါတီအထက်လွှတ်တော်မှာပါအာသာသွားတာကိုကိုငင်းချမ်းပြောပြခဲ့တာပါမကြခင်ထုတ်လင်းပေးမယ်ဒုတိယပိုင်းနိုင်ဝက်မှာလည်းဥအောင်ခေရမြမရေးသုံးသက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေစက်တိုက်လာဖို့ရှိပါသေးတယ်ခင်ဗျာ
ဖီယိုရီအမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုအပြင်ကျွန်တို့ဖန်ယူမှုနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်တော့လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖန်ယူနားဆင်ခြင်းနဲ့သောရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းစီစဉ်ကိုရေဒီယိုနဲ့ဖန်ယူနားဆင်နိုင်တာပါ။နေ့စဉ် VOA ညချမ်းရေဒီယိုစီစဉ်ကိုည9:00ကနေ10:00အထိလိုင်းတိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1183ည ိုင်းတွန်မီတာ32 kHz 9335ရို့ပြင်ပထမပိုင်းနာရီဝဲနဲ့စနေတနင်္ဂနွေတွေမှာထက်တိုးလိုင်းလက်မီတာ190 kHz 1505ရို့ကနေထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုတိုင်းရိုင်နားဆင်ဖို့မမီလိုက်တဲ့သူတွေည10နာရီကနေ17နာရီအထိလိုင်းဒိုမီတာ1532နဲ့လိုင်းလိုက်မီတာ190ကနေပြီးတော့တနားရီစာအစီအစဉ်အစဆုံးကိုပြန်ဖန်ယူနားဆင်နိုင်ပါတယ်။ View American တန်ရဲ့အစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။မှန်ကန်တဲ့သတင်းတွေကို VOE ကတင်ဆက်ပေးနေပါတယ်ရှင
်။မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ခါနေ November 9ရက်ချက်သားရညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စီ Washington DC မြို့တော်ကနေလိုင်းဒိုမီတာ32 51တို့ကနေည10နာရီအထိဆက်ပြီးတော့တရက်ထုတ်လွှင့်ပေးနေပါတယ်သောတာရှင်တွေအနေနဲ့ကျွန်တော်တို့ VOA မြန်မာဘိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့စီကို email လိပ်စာ burmese@voanews.com ကိုပို့ပို့နိုင်တယ်လို့ VOA မြန်မာဘိုင်းရဲ့ Facebook စာမျက်နှာကနေလည်း message ကနေတဆင့်ဆက်သွယ်နိုင်ပါတယ်အခုဒုတိယပိုင်းနိုင်ဝက်မှာတော့ကျသရွေးညာတိုင်းထုတ်လင့်ပေးနေကြကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကတိုင်းရင်းသတင်းလွှာစတဲ့ပတ်စင်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့တရုတ်နဲ့မြန်မာလက်နက်ကိုင်များဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ထားပါတယ်မြန်မာပြည်မှာစစ်လက်နက်ပစ္စည်းပြန့်နှံ့အောင်လုပ်သူတွေထဲမှာတရုတ်စစ်တပ်ဟာအဓိကပါဝင်နေပါတယ်တရုတ်ပြည်တွင်းစစ်မှာအရေးနိုင်သွားတဲ့တရုတ်ဖြူတက်တွေနဲ့တရုတ်ကွန်မြူနီအစိုးရကြောင့်ဒီလက်နက်ပြန်ပွားလာပုံကိုဥအောင်ခင်ကသုံးသပ်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
နင်းနေပေချင်းဖိစံနေတဲ့တရုတ်နဲ့မြန်မာအကြားစီးရေးစီးပွားရေးနဲ့ပတ်သက်ပြီးရောထွေးရှက်တွင်ဖြစ်မှုတွေသမိုင်းတစ်လျှောက်လုံးမှာရှိခဲ့ပါတယ်ဒုတိယကမ္ဘာစစ်ကာလမှာဂျပန်ဝင်ရောက်လာတာကိုခုခံတွန်းလှန်နေတဲ့အင်္ဂလိပ်စစ်တပ်ကိုကူညီဖို့အတွက်ချန်ကေရှက်ရဲ့တရုတ်တပ်တွေ1942မှာမြန်မာပြည်ထဲကိုဝင်လာပါတယ်။ဒါပေမဲ့တက်လာတဲ့ဂျပန်တပ်ကိုဟန့်တားနိုင်စွာမရှိပါဘူး။အကြအဆုံးတွေနဲ့စုတ်ခွာရပါတယ်။ဒုတိယကမ္ဘာစစ်ပြီးလို့တရုတ်ပြည်တွင်းစစ်မှာကွန်မြူနစ်ပါတီအောင်ပွဲခံတော့ချန်ကေရှက်အစိုးရထိုင်ဝမ်ကျွန်းမှာကိုလုံပါတယ်။ဒါပေမဲ့ချန်ကေရှက်ရဲ့တရင်အချို့ဟာရှမ်းပြည်နယ်မှာခြေကိုစကန်းချပြီးယူနန်ကိုပြန်သိမ်းဖို့ကြိုးပမ်းကြပါတယ်1950ပြည့်လွန်အစောပိုင်းမှာကွန်မြူနစ်ကိုတံပြန်တိုက်ခိုက်နေတဲ့ချန်ကေရှိတ်တပ်တွေယူနန်ကိုပြန်မဝင်နိုင်ပဲရှမ်းပြည်မှာတောင်းတင်းနေပါတော့တယ်ချန်ကေရှိတ်တပ်တွေဟာဘိန်းလုံငန်းနဲ့ရမွန်ဝင်ရှာပြီးကိုကန့်လုံနေရာမှာဒေသခံလူမျိုးတွေကိုလက်နဲ့တတ်ဆင်ပေးပါတယ်ချန်ကေရှိတ်တပ်ကရတဲ့ဒိနေခရဟာရှမ်းလက်နဲ့ကင်တွေအတွက်အလွန်တန်ဖိုးရှိပါတယ်ချန်ကေရှိတ်တပ်ကိုတရုတ်ဖြူလို့ခေါ်ပြီးကွန်မြူနစ်တပ်ကိုတရုတ်နီလို့ခေါ်ပါတယ်တရုတ်ဖြူကိုထိုင်ဝမ်နဲ့အမေရိကန်ကစစ်ပစ္စည်းထောက်ပံ့ပါတယ်1951မှာတရုတ်ဖြူတပ်သား1000ကျော်ရှမ်းပြည်မှာရှိပါတယ်ဘကပဗမာကွန်မြူနစ်ပါတီကိုတော့တရုတ်ကွန်မြူနစ်အစိုးရကစစ်ပစ္စည်းထောက်ပံ့ပါတယ်1950ပြည့်လွန်ကာလမှာတရုတ်စစ်လက်နက်တွေဘကပစီမှာတောင်ပုံရာပုံရှိနေပါတယ်တရုတ်နဲ့ဗမာအစိုးရဆက်ဆံရေးအဆင်ပြေလာချိန်မှာလဲဘကပဟာတရုတ်လက်နက်ခဲယံရနေတုန်းပါပဲလက်နက်ငယ်ဆက်သနအကြီးစားမော်တာအမြောက်လေယာဉ်ပစ္စည်းစတဲ့လက်နက်တွေကိုတရုတ်ကပေးပါတယ်1989ကဘကပနယ်မြေမှာလက်နက်စက်ရုံတရုတ်တရုတ်ကဆောက်ပေးတယ်လို့သိရပါတယ်ရှမ်းမြောက်ကတိုင်းရင်းသားတွေဟာတရုတ်လက်နက်ကိုသုံးကြပါတယ်1988အရေးတော်ပုံဖြစ်ပွားလို့စစ်တပ်ကအာဏာသိမ်းတဲ့အခါမှာတရုတ်လက်နက်ပစ္စည်းကိုမိခိုလာပါတယ်စစ်ပစ္စည်းဝယ်ယူမှုများလေလေစစ်လင်တန်းတက်သူဥယျာဉ်လည်းများလေလေဖြစ်ပါတယ်1988နောက်ပိုင်းမှာပိုတန်းချွေဥဆောင်တဲ့စေစိုးရတက်လာတော့တရုတ်စစ်ပစ္စည်းတင်သွင်းမှုများပြားလာသလိုတရုတ်ပြည်မှာစစ်လင်တန်းတက်လူတွေများလာပါတယ်ဗိုလ်တန်းရွှေတက်လာပြီး10နှစ်လောက်ကြာတဲ့အခါနိုင်ငံခြားစစ်တင်တန်းတက်တဲ့စစ်မှုထမ်းတထောင်မှာတရုတ်ပြည်ကို600ကျော်သွားရပြီးကျန်လူတွေကအိန္ဒိယပါကစ္စတန်စင်ကာပူနဲ့ယူဂိုစလာဗီးယားကိုသွားရပါတယ်ရုရှားကိုသွားသူက30ကျော်သာရှိပါတယ်နောက်ပိုင်းမှာရုရှားကိုတင်တန်းတက်သူတွေထောင်ချီပြီးရှိလာတာပါ ဗီယက်နမ်စစ်ပြီးဆုံးတဲ့အခါမှာမောင်ကိုဈေးွက်ကိုလက်နက်ခဲယမ်းတွေဝင်လာပြန်ပါတယ်ဒေတာကလက်နက်ကင်တွေအကြလက်နက်ငယ်တွေပြန်ပွားလာပုံကိုစတီဖနီကိုရင်ဆိုသူအမျိုးသမီးကဩစတြေးလျအမျိုးသားတက်ကတော်မှာ2008ကပါတဂူဘွဲအတွက်ကျန်းတဆောင်ပြုစုထားပါတယ်တကယ်တော့အင်္ဂလိပ်နဲ့ဂျပန်မြန်မာပြည်မှာစစ်ဖြစ်ချိန်ကစပြီးသူတို့လက်အောက်ခံတိုင်းရင်းသားအဖွဲ့အစည်းကြီးကိုလက်နက်တပ်ဆင်ခဲ့ကြတာပါစစ်ပြီးတဲ့အခါမှာလက်နက်ငယ်9000လောက်မြန်မာပြည်မှာရှိနေလိမ့်မယ်လို့ကမ္ဘာမှာတယ်ဒီလက်နက်တွေကိုတိုင်းရင်းသားလက်နက်ကင်နဲ့ကွန်မြူနစ်တွေကဆက်သုံးကြပါတယ်နောက်ပိုင်းမှာတော့တရုတ်နီတရုတ်ပြည်တပ်တွေကရတဲ့လက်နက်တွေကိုသုံးပါတယ်1950က1985အထိ25နှစ်ကာလမှာလက်နက်ငယ်3သိန်းစစ်သနတ်3000နဲ့လောင်ချာ3000လာအိုကိုအမေရိကန်ကပေးပါတယ်ဒီလက်နက်တွေအတော်များများရှမ်းပြည်ကိုရောက်သွားကြတယ်လို့သိရပါတယ်ဒိုင်းသာအုပ်စုအချို့ဟာ20ရာစုအစောပိုင်းကတည်းကလုံတနတ်တွေထုတ်လုတ်တက်နေပါပြီဒီအထက်မှာကရင်ရဲ့လက်နက်လုံးမှုစွမ်းရည်ဟာတင်ရှားပါတယ်အင်္ဂလိပ်စစ်တပ်မှာအစောဆုံးပါဝင်ခဲ့သူဟာကရင်စစ်တီပါကရင်လုံလက်နဲ့တွေကိုအခြားလက်နဲ့ကင်တက်တွေကိုလည်းရောင်းတာမျိုးရှိပါတယ်အစိုးရပြည်သူစစ်ကလက်နဲ့တွေတိုင်းရင်းသားတပ်ဖွဲ့စီရောက်သွားတာမျိုးလည်းရှိပါတယ်လက်နဲ့ကင်အုပ်စုတွေဟာနှီးမျိုးစုံနဲ့စစ်ပစ္စည်းစုဆောင်းကြပါတယ်ဘကပပြိုခွဲသွားပြီးတဲ့နောက်အပြည့်အခရစဲမှုဖြစ်ပေါ်လာတာဟာရှမ်းမြောက်ကဒေသကလက်နဲ့ကင်တွေအတွက်အမျက်ထွက်သွားပါတယ်တရုတ်စစ်တပ်ဟာစီးပွားရှာတဲ့အနေနဲ့နီးစပ်ရာအဖွဲ့အစည်းတွေကိုလက်နဲ့ရောင်းပါတယ်။ဝတ်တပ်ဖွဲ့ဟာတရုတ်စစ်ပစ္စည်းအများဆုံးအသုံးပြုတဲ့အဖွဲ့ဖြစ်လာပါတယ်။အပြစ်ရတဲ့အတွက်တချို့ဆိုလို့ရှိရင်လက်နဲ့အင်အားပိုးပြီးတောင့်တင်းလာပါတယ်။ဘဝရတဲ့ရေးအတွက်လက်နဲ့ကင်နေရတဲ့တပ်ဖွဲ့တွေဟာစစ်အစိုးရကြီးစိုးနေသည်ဖြင့်လက်နဲ့စွန့်လွတ်မှာမဟုတ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။
တရုတ်ပြည်တွင်းစစ်မှာအရေးနိုင်သွားတဲ့တရုတ်ဖြူတက်တွေနဲ့တရုတ်ကွန်မြူနီအစိုးရကြောင့်နေဆက်ရှမ်းပြည်နယ်ကတဆင့်မြန်မာမှာစစ်လက်နက်ပစ္စည်းပြန့်ပွားလာပုံကိုဦးအောင်ခင်သုံးသပ်ပြခဲ့တာပါအခုတော့ကျမကြီးကနာပါဒီတစ်ပတ်မှာတော့ရေကြီးတံခံရပြီးစိတ်ပိုင်းဆိုင်ရာထိခိုက်နိုင်မှုကိုပြောထားပါတယ်မြန်မာနိုင်ငံတည်းမိုးကြီးရေကြီးမှုတန်ပြင်းပြင်းထန်ထန်ကြုံခဲ့ရချိန်မှာစိတ်ပိုင်းဆိုင်ရာထိခိုက်သက်ရောက်မှုတွေလည်းခံစားရနိုင်တယ်လို့စိတ်ကျန်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်ဘာကြောင့်ပါလဲဘလို့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်လာနိုင်ပါလေဒီအကြောင်းဩစတြေးလျနိုင်ငံကွင်းစ်လန်ပြည်နယ်ဆေးရုံကစိတ်ကျန်းမာရေးအထူးကုဆရာဝန်ကြီးဒေါက်တာသတိကိုကျွန်တော်ပဲမေးမြန်းထားတာကိုတဝါကြီးဆန္ဒဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ဟုတ်ကဲ့စိတ်ကျန်းမာရေးအထူးကုဆရာဝန်ကြီးဒေါက်တာသတိခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီမိုးကြီးရေကြီးမှုပေါ့နော်အကြီးအကျယ်ဖြစ်ပြီးတဲ့နောက်မှာဒီစိုးရင်စရာတစ်ခုဖြစ်တဲ့စိတ်ပိုင်းထိခိုက်မှုတွေပြင်းပြင်းထန်ထန်မဖြစ်အောင်ပေါ့နော်ကာကွယ်နိုင်ရေးအတွက်အဓိကပြောမှာမို့ဆရာကြီးဘာကနေစပြီးတော့ရှင်းပြခြင်းလဲ
ကျွန်တော်ကတော့အဲ့ဒီ background ပေါ့နော်ဒီအကျိုးအကြောင်းစဉ်းမြစ်ကနေစလိုက်ခြင်းလဲကျွန်တော်ဒီ natural disaster လို့ခေါ်တဲ့သဘာဝဘေးအန္တရာယ်တွေကိုကျွန်တော်တို့မြန်မာနိုင်ငံကအချိန်ချိန်ကြုံတွေ့ခဲ့ရတယ်ဗျာပကံမငလင်လောက်တာလဲကျွန်တော်ကြားဘူးတယ်နောက်ပြီးတော့မှမှတ်မရရကတော့2008ကကျွန်တော်တို့လူ38000ရောအသက်ဆုံးရှုံးခဲ့တဲ့နာဂစ်မုန်တိုင်းเนาะအဲ့ဒါကိုလဲကျွန်တော်မှတ်မရရှိတယ်အဲပြီးခဲ့တဲ့နှစ်ကရခိုင်မြောက်ပိုင်းမှာကျခဲ့တဲ့မိုးခါမုန်တိုင်းတုန်းကလဲရခိုင်ပြည်သူတွေခါစီပြီးခံခဲ့ရတာအဲ့ကျတော့ဒီနှစ်ကျတော့ကျွန်တော်တို့တိုင်ဖုန်းယောဂီပေါ့ဒီယောဂီမုန်တိုင်းရဲ့ဒီ impactသက်ရောက်မှုကလည်းအင်မတန်ကြီးမားပါတယ်တကယ်ကတော့ကျွန်တော်မှတ်မိသလားခစ်သည့်မြန်မာနိုင်ငံရဲ့တမိုင်းမှာအဆိုးရွားဆုံးရည်ပြီးလို့ကျွန်တော်မှတ်ယူပါတယ်ဆိုတော့အခုလက်ရှိစည်ရင်းနေရဆိုရင်ကျွန်တော်တို့မြန်မာပြည်သူပြည်သားရာချီပြီးတော့အသက်ဆုံးရှုံးရပြီးတော့မှလူဦးရေ9000ကနေတသန်းအထိသက်ရောက်မှုရှိတယ်လို့စည်ရင်းစရာပြောပါတယ်အဲ့ကြတော့ဒီကျွန်တော်တို့အနှိဋ္ဌာယုံနေရတော့တပီလုံးပါပဲ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလို့ဒီပြင်းထန်တဲ့တက်ရောက်မှုရှိတဲ့အတွက်စိတ်ပိုင်းဆိုင်ရာတက်ရောက်မှုထိခိုက်နိုင်တဲ့အနေအထားကရောဘယ်လောက်ထိအနေအထားရှိနိုင်လဲဆရာကြီး
အဲ့ဒီကဘေးဒုက္ခတွေမြင်ရင်ရုပ်ပိုင်းတွေကိုအဓိက အားထားပြီးတော့မှအဓိက emphasize ပေါ့လေးနဲ့ကျွန်တော်တို့ကူညီကြတယ်ဒါပေမဲ့အဲ့ဒီရဲ့နောက်ွယ်မှာစိတ်ပိုင်းဆိုင်ရာတွေကလည်းအလွန်အရေးကြီးတယ်ဗျစိတ်ထောင်းကိုခြင်းရင်ဘာမှကိုလုံးမရတော့ဘူးအဲ့ကျတော့ဒီစိတ်ပိုင်းဆိုင်ရာဆက်ရောက်မှုတွေအကျိုးဆက်တွေကိုပြောရရင်တော့အကြောင်းရင်းကနေကျွန်တော်ပြန်ဆချင်တယ်ခုနကဒီတိုက်ဖုန်းယောဂီဖြစ်တဲ့အချိန်မှာတပြီလုံးမှာရေကြီးတယ်ရေရှမ်းတယ်တောင်ကျရေကြတယ်တောင်ဆောင်းနေပြူတယ်ရွှွန့်နေဒီဖုံးပြီးတော့မှရွာလုံးကျွတ်ဒီနော်အောက်ကိုရောက်ပြီးတော့လူအများကြီးအသက်ဆုံးရှုံးရတာကျွန်တော်တို့အဲ့ဒါကိုကြားရတယ်ဗီဒီယိုကလစ်တွေတွေ့ရတယ်အမှန်ကတော့ရေနစ်ယုံနေမကဘူးနုနစ်တာပါကြုံကြရတာ
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုလို့ဒီသေဆုံးတန်ရရေနစ်နုနစ်စတဲ့ရုပ်ပိုင်းဆိုင်ရာမှာဒီပြင်းပြင်းထန်ထန်ထိခိုက်သွားတဲ့အခါကျတော့စိတ်ပိုင်းဆိုင်ရာကိုလည်းအလားတူအကျိုးဆက်ဆက်ရှိနေတယ်ပေါ့ဆရာနော
်ဟုတ်တယ်အဲ့ဒီကြတော့ကျွန်တော်တို့ psychological ဒီစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်ပေါ်လာမှာအကြောင်းရင်းခံကတော့မိသားတစုလုံးဆုံးပါသွားတာတွေနောက်ပြီးတော့မှအိုးအိမ်ပစ္စည်းဥစ္စာဆုံးရှုံးသွားတာတွေအလုပ်ကင်လုပ်ရတဲ့ဒီလဲမြေတွေရေမြုပ်သွားတာတွေကျွေးနွားတိရစ္ဆာန်တွေပါသွားတာတွေဆိုတော့အဲ့ဒီဒုက္ခပင်နေဝေးနေတဲ့အချိန်မှာ inevitably ပေါ့ရှောင်လွဲလို့မရဘဲနဲ့ကျွန်တော်တို့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကြုံတွေ့လာရတယ်အဲ့ဒီကနေပြီးတော့မှကျွန်တော်ဆက်ပြီးတော့ပြောရမယ်ဆိုရင်တော့ good news ကကျွန်တော်စတင်တယ်ကောင်းတဲ့အချက်ကနေစတင်တယ်ဘာလဲဆိုတော့လက်ရှိကျွန်တော်တို့ကမ္ဘာမှာဒီကပ်ဘေးတွေကို research နော်သုတေသနလုပ်ထားတဲ့ဟာတွေကတော့တဲ့ဒီတဘာဝဘေးအနေနဲ့ကြုံတွေ့ရတဲ့အချိန်မှာလူအများစုကြီးကဒီကျွန်တော်တို့စိတ်ယောဂကြီးကြီးကျယ်ကျယ်မဖြစ်ဘဲနဲ့ bounce back ပေါ့ပြန်ပြီးတော့ကောင်းလာတယ်ဒါကကျွန်တော်အယူအဆကတော့90ရာခိုင်နှုန်းလောက်ပဲ resilient ပေါ့ကုတ်လုံနိုင်တယ်ရစ်ဆိုင်ဖြည့်ရှင်းနိုင်တယ်ဆိုတော့လူအများစုဟာစိတ်ဒုက္ခတွေရောက်မှသိတယ်စိတ်ဒုက္ခတွေရောက်မှသိတယ်ဒါပေမဲ့ပြန်ပြီးတော့ငလန်ထကြလိမ့်မယ်ပြန်ပြီးတော့ဘဝကိုဆက်သွားလိမ့်မယ်ဆိုတာလေးကိုကျွန်တော်ပြောချင်တယ်ဒါပေမဲ့အဲ့ဒီ100ရာခိုင်နှုန်းလောက်ကတော့ကျွန်တော်တို့စိတ်ဖိစီးမှုတွေစိတ်ဒဏ်ရာရတဲ့ယောဂတွေdepression or anxiety လို့စိတ်ကြယောဂစိတ်တော့ကယောဂတွေခံစားရမယ်အဲ့ဒီကြရင်တော့ဆေးကုရမယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီစိတ်ဖိစီးဒဏ်ရစိတ်ကြစိတ်တော့ကယောဂတွေကိုနည်းနည်းအသေးစိတ်ချင်းနေမျိုးဆက်ပြောပြပေးပါလားဆရာကြီ
းဟုတ်ကဲ့ဆိုတော့ကျွန်တော်တို့ထပ်ပြီးတော့ detail ပေါ့အသေးစိတ်ကိုတွားရရင်တော့ကျွန်တော်အားလုံးလဲစိတ်ထဲမှာရှင်းပြီးတော့နားလေတွားအောင်ဒီတဘာဝဘေးအနေအကြောင်းမျိုးကြုံရတဲ့စိတ်ဒုက္ခတွေစိတ်ဆင်းရဲတာတွေအင်္ဂလိပ်လိုပြောရရင်တော့ psychological distress ပေါ့စိတ်ဒုက္ခတွေဟာနှစ်မျိုးခွဲနိုင်တယ်ပထမတစ်မျိုးက normal reaction တွေဘသူမဆိုဒီတဘာဝဘေးဆိုးကြုံရင်စိတ်ထဲမှာဖြစ်ပေါ်မဲ့ခံစားချက်တွေပေါ့ဗျာဆိုတော့အဲ့ဒါတွေက anxiety စိတ်ပူလာတွေ sadness ဝမ်းနည်းပူဆွေးလာတွေဆုံးရှုံးမှုတွေရှိဝမ်းနည်းတာရှိကိုရှိရမှာပဲနောက်ပြီးတော့ကြောက်လန့်တယ် fear တချို့ကတော့ confused ဖြစ်သွားတယ်ဆိုတာစိတ်တွေကြောက်ကြရဲ့ရှုပ်ထွေးသွားတယ်အဲ့ဒီကနေပြီးတော့မှကျွန်တော်တို့ hopeless helpless ရာမျောလင့်ချက်တွေမဲ့သွားတယ်စိတ်ထဲမှာဘာမှမလုပ်ချင်မကင်ချင်တော့ဘူးဆိုတဲ့ဟာတွေ
ကုမဲ့ရမဲ့ခံစားရတယ်ပေါ့နော် helpless
မှန်တယ်တကယ်ကအဲ့ဒါတွေအကုန်လုံးကြုံတွေ့ရမှာပဲအဲ့ဒါတွေကတော့ကျွန်တော်တို့ဒီ emotional distress ပေါ့ဒါလူတိုင်းကြုံတွေ့ရမယ်ကျွန်တော်တို့စိတ်ပိုင်းဆိုင်ရာစိတ်ဒုက္ခတွေပေါ့ဒါ logan အဲ့ဒီကနေထပ်ပြီးတော့မှတချို့ကြတော့ဟုတ်ခဏကြီးရလဲတယောက်နဲ့တယောက်မတူဘူးဆိုတော့တချို့ကြတော့ serious distress ပေါ့ကျွန်တော်တို့ဒီပို့ပြီးတော့ serious တော့ပို့ပြီးတော့
ပြင်းထန်တဲ့
ပြင်းထန်တဲ့ဟုတ်တယ
်ပုံမှန်ထက်ပို့ပြင်းထန်တဲ
့မှန
်ဟုတ်ကဲ့စိတ်ဒုက္ခရောက်မှုပေါ့နော
်အဲ့ဒါလေးဖြစ်တယ်ဆိုတော့အဲ့ဒါတွေကဘယ်လိုလဲဆိုတော့တချို့ကအိတ်လို့မရတော့ဟုတ်တာပေါ့ဒါလဲကျွန်တော်ကနားလည်နိုင်တယ်ဟိုအိတ်လို့မရတော့ဒါပေမဲ့အိတ်လို့မရတာညတွေများသွားရင်အဲ့ဒါစိတ်ထောင်းကိုခြင်းပဲကြံစည်အကြီးတက်နိုင်တယ်အဲ့တချို့ကြတော့တက်သေးခြင်းနိုင်အဲ့ကြတော့ဒီတက်သေးဖို့ကြိုးစားတာတွေရှိတယ်တကယ်တက်သေးသွားတာတွေလည်းရှိတယ်အဲအဲ့ဒါလည်းအလွန်ဝမ်းနည်းစရာကောင်းပါတယ်အဲအဲ့ဒီကနေပါကျွန်တော်တို့ဒီ grief လို့ခေါ်တဲ့ပူဆွေးတာပေါ့ဒါအထူးသဖြင့်ကျွန်တော်တို့မိသားစုဝင်တွေတယောက်ယောက်ဆုံးပါသွားတယ်ဒါမှမဟုတ်မိသားစုဝင်တွေအများကြီးဆုံးပါသွားရင် grief ဆိုတာကျွန်တော်တို့ဝမ်းနည်းပူဆေးတော့ကအဲအဲ့ဒါလည်းရှေ့ကုဖို့လိုရင်ကုပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ရဲ့ကြည်တဲ့အကြီးကျယ်ခံရပြီးမှစိတ်ပိုင်းဆိုင်ရာလဲထိခိုက်နေတာကိုကျွန်တော်ပြပြခဲ့တဲ့ကျမ်းမာရေးကဏ္ဍမှာနားဆင်ကြည့်ရှုခဲ့ရတာပါ။အခုတော့နောက်ပတ်စဉ်ကဏ္ဍဖြစ်တဲ့တိုင်းသတင်းလွှာအစီအစဉ်မှာဒီတစ်ပတ်မှာတော့ကရင်ဘက်မှာဖပွန်ခိုင်ကခေါ်ဖို့စခန်းကို KNU ကရင်တပ်ကသိမ်းလိုက်တာ။နောက်ရခိုင်ဘက်မှာလဲအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကြီးရဲ့လေကြောင်းတပ်ကိုအေးရခိုင်တပ်သိမ်းလိုက်တာနဲ့ CNF ချင်းတပ်ကတော့စစ်ကောင်စီနဲ့ဆွေးနွေးစရာမရှိဘူးလို့ပြောလိုက်တာပါဝင်တိုင်းရင်းသတင်းတွေကိုပြောထားပါတယ်။ဒီစီစဉ်ကိုတော့ FEVR လို့အတူကခေါ်တဲ့နေဆက်ဒေသတိုင်းရင်းသတင်းတော့ဝန်ထမ်းတော်အဖွဲ့ကတင်ဆက်ပေးထားတာကိုတဝါကြီးဆက်နာဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါ၊ကျမအမိပါ။နေဆက်ဒေသတိုင်းရင်သားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်ပြည်ဖားပွန်ခရိုင်နယ်ကခေါ်ပုတ်စခန်းကိုသိမ်းပြီးတဲ့နောက်တက်ခွဲမှု၃ရောင်းနဲ့အတူစစ်ကောင်စီတပ်သား18ယောက်ကိုဖမ်းဆီးရမိထားတယ်လို့ KNU ကထုတ်ပြန်ပါတယ်။ရခိုင်ပြည်အမ်းမြို့မှာရှိတဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်နပခရဲ့အရေးအကြီးဆုံးတပ်ကိုလေကြောင်းထိုးစစ်ဆင်မှုတွေကြားကနေပဲအာရခတပ်တော် AA ကသိမ်းပိုက်လိုက်ပါတယ်။သတင်းလွှာတွေတဲမှာတော့ချင်းမျိုးသားတက်ဦး CNF ကစစ်ကောင်စီနဲ့ဆွေးနွေးစရာအကြောင်းမရှိဘူးလို့ပြောဆိုလိုက်တဲ့အကြောင်းကိုလည်းနားဆင်ရဖို့ရှိနေပါတယ
်။ကျမကနန်းဟောမှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်ဖားပွန်ခရိုင်ထဲကခေါ်ပုတ်စခန်းကိုသိမ်းပိုက်ပြီးတဲ့နောက်တက်ခွဲမူ၃ယောက်နဲ့အတူစစ်ကောင်စီတပ်သား18ယောက်ကိုဖမ်းဆီးရမိထားတယ်လို့ကရင်အမျိုးသားအစည်းအရုံး KNU တပ်မဟာ၅ကသတင်းထုတ်ပြန်ပါတယ်။ဖမ်းဆီးရမိထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေထဲကခမရ343ညခမရ341နဲ့ခလရ39တပ်တွေကတက်ခွဲမူ၃ယောက်နဲ့ခမရ343ညကစေးတပ်မှုတစ်ယောက်လည်းပါဝင်တယ်လို့KNU ကဆိုပါတယ်။ကရင်မျိုးသားလူမျိုးရေးတပ်မတော် KNL နဲ့ပူးပေါင်းတပ်ဖွဲ့တွေကအော်တိုဘားလ28ရက်နေ့မှာဖားပုန်ခရိုင်ထဲကခေါ်ပုတ်တပ်စခန်းကိုသိမ်းပိုက်ခဲ့ပြီးအဲ့ဒီစခန်းကနေထွက်ပြေးသွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုလိုက်လံရှင်းလင်းဖမ်းဆီးခဲ့တာလို့ဆိုပါတယ်။
လေကြောင်းထိုးစစ်ဆင်မှုနဲ့အင်အားတူးချဲ့နေတဲ့ကြားကနေပဲအနောက်ပိုင်းတိုင်းစစ်ဌာနချုပ်နပခရဲ့အရေးအကြီးဆုံးတပ်ကိုအရခတတိုအေကသိမ်းပိုက်လိုက်ပါတယ်နပခဌာနချုပ်ရဲ့အရေးအကြီးဆုံးတပ်တစ်ခုဖြစ်တဲ့လေကြောင်းရန်ကာကွယ်တပ်ဖွဲ့ကိုသိမ်းယူနိုင်ခဲ့တာလို့နဝမ်ဘာလပထမပတ်ထဲမှာမြပြင်ကစီးရီးသတင်းအရင်းမြစ်တွေကတီးပြုတ်ပြောဆိုပါတယ်အမ်းမြုတ်သိမ်းတိုက်ပွဲတဲ့အေအေကလက်ရှိမှာခမရ389တပ်ရင်းဂရင်300စေးတပ်ကန့်ကိုတထောင်ဖျားပူလောင်တောင်ဖျားကုန်းဆရာဖတ်တပ်နပခနာကမိုက်ခရိုဝေ့ဗ်တောင်ကုန်း BE တက်ရင်တရက်ပင်တက်စခန်းနတလာဂိတ်တွေကိုတိမ့်ထားနိုင်ပြီးဖြစ်ပါတယ်အာမျိုးပပတ်လေကစခန်းအများပြားကိုအေအေကတိမ့်ထားနိုင်ပြီးဖြစ်ပြီးနပခဌာနချုပ်အတွက်ကာကင်းတက်၄ခုကိုပဲတိမ့်ဖို့ကြံတော့တယ်လို့ဆိုကြပါတယ်
ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့နယ်ထဲကမိုင်းကျအုပ်စုမှာဝါတပ်ဖွဲ့ကနေတပ်သားတစ်စုဆောင်းနေတာကြောင့်အနှဲငယ်ပဲကြာနေသေးတဲ့လူငယ်တွေကလည်းနေရာကနေစွန့်ခွာနေကြပါတယ်။အော်တိုဘားလာနောက်ဆုံးပတ်ကစားပြီးတပ်သားတစ်ခေါ်ယူစုဆောင်းနေတာဖြစ်ပြီးတော့အခုချိန်ထိနာမည်စည်ရင်းတရာကျော်ရထားပြီးဖြစ်တယ်လို့ရွာသူအမျိုးသမီးတယောက်ကပြောပါတယ်။လာရှိုးမြို့ရဲ့အရှိတ်ပတ်မိုင်း60ကျော်အကွာတန်လွင်မြစ်ကမ်းဘေးမှာရှိတဲ့မုန်းကက်ရွာကို2023နှစ်နောင်ပိုင်းမြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့ကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပြီးအခုဆိုရင်ဝါတပ်ဖွဲ့ကိုထိန်းချုပ်ဖို့လွှဲထားပေးတာဖြစ်တယ်လို့ဆိုပါတယ်။အုပ်ချုပ်ရေးပိုင်းမှာတာဝန်ယူထားတဲ့မိုင်းချက်ဒေသခံစိုက်ထွန်းကြီးကလူငယ်တွေကိုတတ်တားတဲ့အဖြစ်စည်ရင်းကောက်ယူနေပြီးသားတွေခရီးထွက်နေရင်အဖေဖြစ်သူကိုအစားထိုးစည်ရင်းပေးတွင်ခိုင်းနေတယ်လို့ဆိုပါတယ်။
မွန်ပြည်နယ်ကြိုက်ထူမြို့နယ်တဲကတော်လိုင်းအားစုတွေလှုပ်ရှားနေတဲ့ရွာတွေထဲကိုစစ်ကောင်စီတပ်ကစစ်ကြောင်းထိုးဝင်ရောက်လာတာကြောင့်နှစ်ဖက်ကြားတိုက်ပွဲတွေဖြစ်ပွားနေပြီးစစ်တပ်ဘက်က၄ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။အောက်တိုဘာ30ရက်နေ့ကနေနိုဝင်ဘာ5ရက်နေ့အထိနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီးစစ်သား၄ယောက်ထက်မနည်းသေဆုံးခဲ့တဲ့အပြင်10ယောက်လောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တော်လိုင်းအားစုတာဝန်ရှိသူတွေကပြောပါတယ်။အင်အား100လောက်ရှိတဲ့စစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသအခြေဆိုင် KNU PD ရဲ့ပူးပေါင်းတပ်ဖွဲ့တွေကြားနေစဉ်ရက်စက်တိုက်ပွဲတွေဖြစ်ပွားနေပြီးလက်တလောမှာပိန်နေကုံပြင်ကရိုကုံမူပေါ်နှစင်အပါဝင်ကြောက်ပုံရွာကဒီတာခန့်ပြည်သူတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်
အိန္ဒိယနိုင်ငံမနီပေါ်ပြည်နယ်အကျဉ်းထောင်ထဲမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့မြန်မာစစ်ဘေးရှောင်တယောက်ထောင်တွင်းကျမရေးဆောင်ရှောက်မှုလုံလောက်စွာမရရှိတာကြောင့်အရေးပေါ်ကူညီလိုအပ်နေပါတယ်။မနီပေါ်အကျဉ်းထောင်မှာဖမ်းဆီးခံထားရတဲ့အသက်50ကျော်အရွယ်ဦးအောင်မင်းဟာနာတာရှည်အဆုတ်ရောဂါဖြစ်ပွားနေပြီးဆေးကုသမှုခံယူဖို့လိုအပ်နေတယ်လို့ India for Myanmar အဖွဲ့ကထုတ်ပြန်ပါတယ်။တောက်ကြနေ့မှာဦးအောင်မင်းကိုခွဲဆေးကုသမှုလုပ်ရန်စီစဉ်ထားပြီးဆေးဝါးတွေလိုအပ်နေတယ်လို့အကျဉ်းထောင်ကနေလဲဆေးဝါးကူညီထောက်ပံ့မှုမရှိတာကြောင့်အခက်အခဲကြုံတွေ့နေရတာလို့ဆိုပါတယ်။မနီပေါ်ကျင်းထောင်ထဲကမြန်မာစစ်ဘေးရှောင်တွေဟာထောင်ကကျွေးတဲ့အာဟာရမပြည့်တဲ့အစားအသောက်တွေကိုစားတောက်နေရပြီးစိတ်ပိုင်းရုပ်ပိုင်းဆိုင်ရာပင်ပန်းဆင်းရဲမှုတွေဖြစ်နေပြီးကျန်းမာရေးစောင့်ရှောက်မှုတွေလိုအပ်နေတာလို့ဆိုပါတယ်။
တနိုင်းမိချင်သာသွားလီတူလမ်းမပေါ်မှာလမ်းတွေပျက်စီးမှုကြောင့်ကားတွေကိုဆင်တွေနဲ့ဆွဲယူနေရပြီးကားခါတွေအဆမတန်ဈေးတက်နေတယ်လို့ခီးသွားပြည်သူတွေကပြောပါတယ်။အော်တူဘာလာတတိယပတ်ကစပြီးတနိုင်းမိချင်သာသွားလမ်းပိုင်းတွေပျက်စီးနေပြီးအခုဆိုရင်ခရီးသည်တယောက်ကိုကားခါကျက်၄သိန်းထိပေးနေရတယ်လို့ခရီးသွားတယောက်ကပြောပါတယ်။ပုံမှန်သည့်တဝက်ပဲသွားရတဲ့တနိုင်းမိချင်သာခရီးစဉ်ကအခုဆိုရင်လမ်းမှာပဲနှညာအိပ်ရပြီးကားတွေကိုဆင်တွေခွန်ဆက်တွေနဲ့ဆွဲနေရတာဖြစ်တယ်လို့ဆိုကြပါတယ်။
ခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပြီးတော့မှာပါစစ်အာဏာရှင်အကျိုးစီးပွားကိုအကာအကွယ်ပေးနေတဲ့2008ဖွဲ့စည်းပုံအောက်ကလှုပ်ဆောင်ချက်မှန်သမျှကိုလုံးဝငြင်းပယ်ပြီးစန့်ကျင်တိုက်ဖြတ်နေသလိုစစ်ကောင်စီနဲ့လည်းဆွေးနွေးစရာအကြောင်းမရှိဘူးလို့ချင်းမျိုးသားတပ်ဦး CNF ကပြောဆိုထားပါတယ်။ကိုရော့ဘတ်ကစူးစီးထားပါတယ်
မြူသားငင်ငွေရေးဆူရအင်ယူဂျီနဲ့ကေတူးစီလူခေါ်တဲ့ကရင်အမျိုးသားအစည်းအရုံး KNU ၊ကရင်အမျိုးသားတူတေးပါတီ KMPP ၊ချင်းမျိုးသားတပ်ဦး CNF ဘရူဟာအင်ကာနီကလှုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာ CNF ပြောရေးဆိုခွင့်ရှိသူလည်းဖြစ်လက်ထောက်အထူးထူးတွင်းမှုနှစ်လည်းဖြစ်တဲ့စလိုက်ထက်နေကပြောဆိုခဲ့တာဖြစ်ပါတယ်
။ယနေ့နိုင်ငံရေးပြည်ထနာဟာစစ်အာဏာရှင်ရဲ့အကျိုးစီးပွားကိုအကအကွယ်ပြုတ်နေတဲ့2008ဖွဲ့စည်းပုံကအရင်ခံဖြစ်ပါတယ်။အဲဒါကြောင့်ဒီ2017စစ်တပ်ကနေနိုင်ငံတော်အနာသိမ်းယူပြီးနောက်ပိုင်း2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြည့်ဖြတ်ထားပြီးလည်းဖြစ်ပါတယ်။ဒီနိုင်ငံရေးမှာစစ်တပ်ရဲ့တည်ရေးကိုခိုင်မာစေတဲ့2008ဖွဲ့စည်းပုံအောက်ကနဲ့ထုတ်ရှားဆောင်ရွက်မှုစစ်ကောင်စီကိုတက်ဆိုးရှည်စင်မဲ့ပံပိုးလှုပ်ဆောင်မှုမှန်တယ်များစန့်ကျင်တိုက်ဖြစ်နေတာအလုံးအစည်ဖြစ်ပါတယ်
။နိုဝင်ဘာလတရနေ့က CNF ဒုတိယဥက္ကဋ္ဌနှင့်ဒေါက်တာရွှေခါကဤသူလူထုကိုပန်ကြားချက်ဆိုတဲ့မိန့်ခွန်းပြောကြားရမှာသတင်းမီဒီယာဌာနတချို့ကချင်းမျိုးသားတပ်ဦး CNF ဟာစစ်ကောင်စီနဲ့တွေ့ဆုံဆွေးနွေးရေးကိုအချက်၅ချက်နဲ့စဉ်းစားမယ်ဆိုပြီးရေးသားဖော်ပြမှုတွေရှိခဲ့ပါတယ်။ဒီကိစ္စဟာသတင်းမီဒီယာတချို့ကနားလည်မှုလွဲမှားနေခြင်းသာဖြစ်ပြီး2008ဖွဲ့စည်းပုံအောက်ကလှုပ်ဆောင်မှုမှန်သမျှကိုသူတို့အနေနဲ့လက်ခံမှာမဟုတ်ဘူးလို့စလိုက်ထက်နေကဆက်ပြောပါတယ
်။2008ဖွဲ့စည်းပုံအောက်ကနဲ့တွားနေတဲ့စစ်ကောင်စီရဲ့လှုပ်ရမှန်တဲ့မြက်ကကျွန်တော်တို့ကဘယ်လိုမှဆွေးနွေးနိုင်စရာအကြောင်းမရှိဘူး။အဲ့ဒါလေအခုကပြောသွားတာကနိုင်ငံရေးဆွေးနွေးပွဲဆိုတာပဲဖြစ်ပါတယ်။နိုင်ငံရေးဆွေးနွေးရမယ်ဆိုတဲ့ဟာမဖြစ်ပါဘူး။နိုင်ငံရေးဆွေးနွေးပွဲဆိုတဲ့ဟာနဲ့နိုင်ငံရေးဆွေးနွေးမယ်ဆိုတဲ့ဟာမတူပါဘူး။အဆောင်ရင်ကျွန်တော်တို့ကဒီဘုံသဘောထားယက်တီချက်အတိုင်းကျွန်တော်တို့ကတော့ဆက်လက်ပြီးတော့ယက်တီပြီးတော့စစ်ကောင်စီရဲ့2008ဖွဲ့စည်းပုံအောက်ကနေလှုပ်ဆောင်မှုမှန်တဲ့မြက်ကတော့ကျွန်တော်တို့အပြတ်တငင်းပယ်တယ်ဆွေးနွေးစရာအကြောင်းမရှိဘူးလို့ပဲကျွန်တော်ပြန်ပြီးတော့ဖြေချင်ပါတယ်။
NUG အစိုးရနဲ့ K2C တို့ဟာ2024ခုနှစ်ဇန်နဝါရီလ31ရက်နေ့ကထုတ်ပြန်ခဲ့တဲ့စစ်အာဏာရှင်စနစ်ချုပ်ငင်းရေးနဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးဘုံသဘောထားယက်တီချက်အတိုင်းဆက်လက်ယက်တီသွားကြမယ်လို့လည်းအဲ့ဒီသတင်းစာရှင်းလင်းပွဲမှာတွန်လိုင်းအားစုတွေကပြောဆိုခဲ့ကြပါတယ်။စစ်နဲ့ပါ2015ခုနှစ်အောက်တိုဘာလ15ရက်နေ့မှာတိုင်းငါလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCM လက်မှတ်ရေးထူးခဲ့တဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေကတပ်ဖွဲ့ဖြစ်ပေမဲ့2021ခုနှစ်စစ်တိမ်မှုဖြစ်ပြီးတဲ့နောက် ASEAN စာချုပ်ပယ်ဖျက်ပြီးစစ်အာဏာရှင်စနစ်အမြင့်ပြတ်ချေမှုန်းရေး Federal Democracy ပြည်ထောင်စုတည်ဆောက်ရေးအတွက်လက်နက်ကင်တိုက်ပွဲဝင်နေတာဖြစ်ပါတယ်ခင်ဗျာ
။ပွင့်လင်းရာသီကိုရောက်လာပြီးဖြစ်လို့မွန်ပြည်နဲ့ကရင်ပြည်မြောက်ပြည်နယ်ဇက်ဘက်ကိုအသွာအလာအဆင်ပြေလာပြီးမဲ့ဂိတ်တွေများလာတဲ့အတွက်ကုန်သည်တွေအဖို့တွက်ချေမကိုက်ဖြစ်နေကြပါတယ်။အဲ့ဒီဘက်ကအကြောင်းကိုတော့ရမရစူးစီးထားပါတယ်
မြောက်ပြည်ကော့ကရိုက်ကြားမှာရှိတဲ့ဒေါနတောင်ကျော်ကားလမ်းတွေကိုအခုနှစ်ထဲပြန်လည်ဖွင့်လှစ်လိုက်ပြီးလက်ရှိမှာတော့လက်နက်ကင်ဖွဲ့တွေရဲ့ဂိုက်တွေအတော်လေးများလာတယ်လို့ကားမောင်းတမားတယောက်ကပြောပါတယ
်။ဒေါနတောင်ကျော်လမ်းတွေအကုန်လုံးအပြန်ပွင့်သွားပြီ။တကယ်တော့တုံးခဲ့တဲ့ဟိုမြောက်ပြည်ကော့ကရိုက်လမ်းဟောင်းပေါ့ဗျာ။အဲဒီလမ်းဟောင်းပေါ်သွားရင်တော့ဂိတ်တွေက50ကျော်လောက်ရှိတယ်။အဲအဲဒီလမ်းသုံးပြီးမှဆိုရင်ကျွန်တော်ကုန်ကားတည်းဆိုရင်အနည်းဆုံး50လောက်ကုန်တယ်။ဒီခီးတဲ့တင်ကားဆိုရင်တော့အနည်းဆုံး5000လောက်ကုန်တယ်ဗျာ။အဲဒီလမ်းသွားရင်
မြောက်ပြည်မြို့ကစပြီးထွက်လာလို့ရှိရင်ခရင်နေကြဆောက် PGF ရဲနဲ့စစ်တပ်ခဲတွေအပြင်ခရင်ငင်းချမ်းရေးအဖွဲ့ PC ကဲ DKBA guide, KNU guide နဲ့ပြည်သူ့ကာကွယ်ရေးတပ် PDF guide တွေလည်းရှိနေတယ်လို့အဲ့ဒီ guide တွေမှာရွာဖြတ်ခနာမည်မျိုးမျိုးတတ်ထားတဲ့သရဖြတ်ခစတာတွေကိုပေးနေရတယ်လို့ဆိုပါတယ်။မြို့ဝင်ထွက်တွေမှာ guide ပေါင်းများစွာကိုထပ်ထပ်ချထားပြီးဖြတ်တန်းသွားလာနေတဲ့ကားတွေစီကနေငွေကောက်ခံနေကြပါတယ်။မြောက်ရီဒေါနတောင်ကျော်လန်းတွေဖြစ်တဲ့ထိုးကောက်ကိုလန်းတက်တူရတက်ရှိလန်းတက်ကတဲ့လန်းတွေဘက်မှာလည်းလမ်းကြောင်းတွေပွင့်နေတာကြောင့်ကားနဲ့နေ့တိုင်းတက်ဆင်သွားလာနေရတယ်လို့ဆက်ပြောပါတယ်
။ကားတွေကတော့နေ့တိုင်းတက်ဆင်လုပ်လို့ရပါပြီ။ဒီတလန်းကားတွိုင်းတော့မတွိုင်းခြားလန်းတွေကလည်းလှည့်သွားလို့ရတယ်ပေါ့နော်။အဲလူစည်းကားတွေကတော့နေ့တိုင်းတွိုင်းလာနေတာမျိုးတွေရှိတယ်
။ထိုင်းနယ်ဆက်ကနေကွန်ပျက်စီတွေတည်ဆောင်လာရတာဟာလွယ်ကူပေမဲ့ဂိတ်ကြီးတွေပေးကမ်းရတာများနေတဲ့အပြင်မော်လမြိုင်နဲ့ပဲခူးဘက်မှာတော့ဖမ်းဆီးတွေကြားနေတာကြောင့်ကုန်တယ်တွေကအခုတလောထိုင်းကုန်ပစ္စည်းတွေတွင်းလာဖို့အဆင်မပြေဘူးလို့မော်လမြိုင်မြို့ကကုန်တယ်တယောက်ကပြောပါတယ
်ကုန်ပစ္စည်းတွေကဈေးချဖို့ကတော့မလွယ်ဘူးဘာပဲဈေးချပေမဲ့လည်းဒီလန်ဒရာကြီးနဲ့ဟိုခိတ်ကြီးတွေအများကြီးပြီးနေရတော့တိတ်အဆင်မပြေရအောင်အဲ့ဒီပြင်ကိုဒီမော်လမြိုင်ဘက်ကတော့ဘုကိုညောင်ကားစီပတ်တွေပါတယ်မှာလည်းကုန်ပစ္စည်းဖမ်းလာရှိရရရှိနေတော့ဟိုကုန်တယ်တွေလည်းပစ္စည်းတိတ်မတင်ကြတော့
စစ်တပ်နဲ့ KNLA ပူးပေါင်းတပ်တို့အကြားမှာတိုက်ပွဲတွေပြင်းထန်လာပြီးတဲ့နောက်ကော့ကရိတ်နဲ့မြဝတီမြို့ကိုဆက်တွက်ထားတဲ့အာချလာမကြီးကိုလုံခြုံရေးရပြီးခဲ့တဲ့နှစ်နိုဝင်ဘာလကတည်းကရတားတွေကိုသွာလာခွေမပြုတ်တော့ဘဲခင်ယူကပိတ်လိုက်တာဖြစ်ပါတယ
်အခုဆက်ပြီးတရင်ချင်းချက်ကိုနားဆင်ကြရမှာပါရှင
်ကရင်ပြည်ဖပွန်ခရိုင်ထဲကခော့ပုတ်စခန်းကိုသိမ်းပိုက်ပြီးနောက်တပ်ခွဲမှု3ယောက်နဲ့အတူစစ်ကောင်စီတပ်သား18ယောက်ကိုဖမ်းဆီးရမိထားတယ်လို့ KNU ကထုတ်ပြန်ပါတယ်။ရခိုင်ပြည်အမ်းမြို့ရှိအနောက်ပိုင်းတိုင်းစစ်ဌာနချုပ်နတ်ပခရဲ့အရေးကြီးဆုံးတပ်ကိုလီကျောင်းထိုးစစ်ဆင်မှုအင်အားတိုးချနေတဲ့ကြားထဲကပဲအာရခတပ်တော်ကသိမ်းပိုက်လိုက်ပါတယ်။
ရရှိနေခုနားဆင်နေကြတာကတော့နန်ဆက်ဒီသားကတိုင်းသားသတင်းလောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပ
ါ။ကရင်ဘက်မှာဖဖွန်ခရိုင်ကခေါ်ဖို့စခန်းကို KNU ကရင်တပ်သိမ်းလိုက်တာနောက်ရခိုင်ဘက်မှာလည်းအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကြီးရဲ့အရေးပါတဲ့လေကြောင်းတပ်ကိုအေးရခိုင်တပ်သိမ်းလိုက်တာအပါအဝင်တိုင်းရင်းသတင်းလာပါအခုတော့ VO ရဲ့ကြာသာရညအစီအစဉ်လေးအဆုံးမသတ်ခင်သတင်းချင်းချုပ်ကိုမဆုမျက်မှန်ပြောပြပေးပါအောင်ခင်ဗျာ
အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီရှုံးနိုင်ပြီးတော့ Republican သမ္မတလောင်းဒေါ်နယ်ထရမ့်အနိုင်ရခဲ့တဲ့ပုံမှာဒီသမ္မတဂျိုးဘိုင်ဒန်ဒီကနေ့နိုင်ငံကိုမင်းကွန်းပြောကြမှာဖြစ်ပါတယ်ဝါရှင်တန်မြို့တော်အချိန်မနေ့7နာရီနောက်ထပ်နာရီဝက်လောက်ကြာရင်သမ္မတဘိုင်ဒန်မင်းကွန်းပြောကြမယ်လို့အင်ဗျူရောကပြောကြားထားပါတယ်ဗုဒ္ဓဦးနေတော်ကတော့သမ္မတဖြစ်ရွေးခံရတဲ့ဒေါ်နယ်ထရမ့်ကိုသမ္မတဘိုင်ဒန်ဆက်သွယ်ဂုဏ်ပြုစကားပြောခဲ့ပါတယ်သမ္မတကျန်းချိန်ပွဲလုပ်မယ်ဒီ2025ဇန်နဝါရီ20မတိုင်ခင်အာဏာလွှဲပြောင်းရေးအဆင်ပြေအောင်လုပ်ပေးမယ်လို့လည်းကတိပေးခဲ့ပါတယ်ထရမ့်ကိုအင်ဗျူရောလာပြီးတော့အာဏာလွှဲယူရေးကိစ္စတွေဆွေးနွေးဖို့သမ္မတဘိုင်ဒန်ကဖိတ်ခေါ်ထားတယ်လို့လည်းထရမ့်အောင်နိုင်ရေးအဖွဲ့ဘက်ကပြောပါတယ်ရွေးကောက်ပွဲမှာရှုံးနေခဲ့တဲ့ဒုသမ္မတကမလာဟဲရစ်ကတော့ American Democracy အတွက်အရေးကြီးတဲ့ရွေးကောက်ပွဲရလဒ်ကိုသူ့အနေနဲ့အလေးထားတယ်လို့ပြောကြားပြီးတော့သူရှုံးနေကြောင်းဗိုလ်ထုနေတော့ကမင်ကွန်ပြောကြားပါတယ်ဒုသမ္မတဟဲရစ်ဟာရွေးကောက်ပွဲအနိုင်ရထရမ့်ကိုဖုန်းနဲ့ဆက်သွယ်ဂုဏ်ယူကြောင်းပြောခဲ့တယ်လို့ငြိမ်းချမ်းချမ်းအာဏာလွှဲပြောင်းနိုင်ရေးအရေးကြီးကြောင်းနဲ့ American အားလုံးအတွက်သမ္မတဖြစ်ဖို့အရေးကြီးကြောင်းဆွေးနွေးခဲ့တယ်လို့ဟဲရစ်စီယုံရေးအဖွဲ့ဘက်ကပြောပါတယ်ကမ္ဘာကြီးမှာဖြစ်နေတဲ့ချင်းချောက်ရံတွေကိုအမေရိကန်သမ္မတဒင်းနဲ့ပူးပေါင်းဖြေရှင်းသွားဖို့လိုလာတယ်လို့နေတိုးစီရင်မှာမိအဖွဲ့အကြီးအကဲကပြောကြားလိုက်ပါတယ်။ယူကရိန်းစစ်ပွဲမှာရုရှားဘက်ကနေမြောက်ကိုရီးယားတရုတ်နဲ့အီရန်တို့အတူပူးပေါင်းပါဝင်နေတဲ့စိုးရိမ်စရာဖြစ်ပေါ်တိုးတက်မှုတွေအပေါ်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့အတူတွဲပြီးတော့တုံ့ပြန်သွားရမှာဖြစ်တယ်လို့နေတိုးအတွင်းရေးမှူးချုပ်မာခရူတာကဒီကနေ့သတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။တရုတ်ရဲ့ပထဝီနိုင်ငံရေးမှာမြန်မာနိုင်ငံဟာအရေးပါတယ်လို့တရုတ်ဝန်ကြီးချုပ်လီချန်းကစစ်ကောင်စီအကြီးအကဲဗိုလ်ချုပ်ဝန်ကြီးမင်းအောင်လှိုင်နဲ့ကုမင်းမျိုးမှတွေ့ဆုံစဉ်ပြောကြားခဲ့ပါတယ်။အိန္ဒိချင်းကောင်တန်ကင်းတမန်ကင်းမှမြန်မာကိုအရေးကြီးတဲ့နေရာမှာထားကြောင်းပြောကြားခဲ့တယ်လို့တရုတ်အစိုးရဘက်ကထုတ်ပြန်ချက်မှဖော်ပြထားပါတယ်။ဒီတရုတ်နိုင်ငံမှာကျင်းပနေတဲ့ဒေတာရင်းအစည်းအဝေးဘေးဘက်မှာစစ်ကောင်စီအကြီးအကဲနဲ့တီးတန့်တွေ့ဆုံဆွေးနွေးခဲ့တယ်လို့ထိုင်းဝန်ကြီးချုပ်ကပြောကြားပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်လည်းတီးကြားစီတွေ့ဆုံခဲ့ပါတယ်ရှင်။
ကျေးဇူးပါမဆင်မြတ်မရေအခုလိုသတင်းအချင်းချုပ်ပြီးမှာတော့ VO ရဲ့ချက်တာရင်းညာအစည်းအဝေးဒီမှာပဲပြီးဆုံးသွားပါပြီဒီညာအစည်းအဝေးထုတ်လွှင့်မှုကအလိမ့်ပါပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cider Hamdown နဲ့ Helen Cordiano ဖြစ်ပါတယ်ဒီညာအစည်းအဝေးမှုကတော့ကျွန်တော်ဝင်းမင်းပါ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းနဲ့အစ်ဆက်အနိုင်နိုင်တဲ့ညဖြစ်ကြပါစေခင်ဗျာ
This program has